ဟုတ်မှန်နေတဲ့အကြောင်းတရားတွေရှိကြတယ်။မင်္ဂနေတဲ့အကြောင်းတရားတွေကိုမစွန့်လွတ်မိဖို့ဆိုတာကတတိရှိမှဖြစ်တယ်။တတိလက်လွတ်နေတဲ့ပုဂ္ဂိုလ်တဦးဖြစ်ခဲ့မယ်ဆိုရင်အကြောင်းမှန်တွေကိုမစွန့်ဖို့ရန်အတွက်လည်းမစွန့်နိုင်ဖြစ်တယ်။အကြောင်းမှန်တွေကိုမစွန့်မိဖို့ရန်အတွက်မစွန့်နိုင်ဘူး။မင်္ဂန်နေတဲ့အကြောင်းတရားတွေရှိဟုတ်မှန်နေတဲ့သဘောတရားတွေရှိသူဟုတ်မှန်တဲ့သဘောတရားတွေကိုဘာဝနာလုပ်ငန်းခွင်တစ်ခုလုပ်နေတဲ့ပုဂ္ဂိုလ်ကမစွန့်လို့ထားမိဖို့အရေးမကြီးဘူးလားကြီးတယ်မှန်နေတဲ့ပြည့်စုံတစ်ခုကိုစွန့်လို့ပြီးဘေးဖယ်ထားတယ်မှန်နေတဲ့ပြည့်စုံတစ်ခုကိုဥစ္စာရဲ့တန်ဆင်းပြီဆိုရင်သူပုဂ္ဂိုလ်အဲ့ဒါနိဗ္ဗာန်သွားရလမ်းပြီးဖြောင့်တန်းနေတဲ့လမ်းလို့ပြောနိုင်ပါမလားမပြောနိုင်ဘူးမှန်ကန်နေတဲ့ကျင့်စဉ်လမ်းအကြောင်းတရားတွေကိုမစွန့်လွတ်ပြီးပေါ်တဲ့တတိရှိမှာဖြစ်တယ်နော်နောက်တစ်ခုအနုပါယပရိသေသအတ္တမတောဟောတိအကြောင်းမဟုတ်သောတရားတို့ကိုပိုင်းခြားကမယူခြင်း၌မစွန့်နိုင်ဘူးမှန်နေတဲ့တရားတွေကိုလည်းမစွန့်လွတ်ပြီးပေါ်မစွန့်နိုင်ဘူးမမှန်တဲ့တရားတွေကြတော့လေဘာဖြစ်လဲပိုင်းကြပြီးမယုံမိဖို့ရအတွက်မစွန့်နိုင်ဖြစ်နေတယ်မမှန်တာကိုလည်းမယုံမိအောင်မစွန့်နိုင်မှန်တာကြတော့လည်းသိသိဖို့မစွန့်နိုင်မစွန့်လို့ဖယ်ထားဖို့မစွန့်နိုင်ဒီတော့မှန်နေတဲ့ကျင့်စဉ်တစ်ခုကြတော့လွယ်လွယ်လေးနဲ့စွန့်လို့ကျင့်စဉ်ဖြစ်တတ်တယ်မမှန်တဲ့ကျင့်စဉ်ကြတော့ဥထင်ကြီးအပန်းဆင်ပြီးတော့ထားခြင်းနဲ့ထားတတ်တယ်ဒါတတိလက်လွတ်ပြီးတဲ့ပုဂ္ဂိုလ်ဆိုတော့ဒီတတိရဲ့အဆင့်အတန်းကဒီလိုဆိုရင်မြင်မနေဘူးလားမြင်တယ်တတိကခொနကဘာကိုတတိပြောရဆိုတာကိုခொနကရှင်းပြီးပြီနော်အယံဘာနာယတမတတိယအာရမဏပရိစ္ဆေတဝပိညာယအနုပတတိတတိလေးနဲ့အာယုံကိုသိသိပြီးတဲ့အခါသိသိပြီးတဲ့အာယုံကိုပိညာကနေပြီးတော့ဓာကဖတ်တာဓာကဝေဒနာဓာကအသိဉာဏ်ဓာကအစိရနာဓာကပထဝီဓာတ်ဓာကအာဘောဓာတ်ဓာကဒီဇောဓာတ်ဓာကဝါယောဓာတ်စသည်ဖြင့်သူကပိုင်းခြားမှတ်သားနော်ရှုတယ်ပညာကရှုတယ်ဒါကြောင့်တတိကဒီအာယုန်ဒီအပေါ်မှာမမေ့ပြောက်သွားဖို့ကအရင်မကြည့်ဘူးလားကြည့်နေတယ်တတိလက်လက်နေတဲ့ပုဂ္ဂိုလ်တဦးကမင်္ဂန်နေတဲ့အကြောင်းတရားတွေကိုမစွန့်လို့မိဖို့ရန်အတွက်လည်းသူဘယ်လိုမှအကျိုးစားနိုင်တဲ့အကျောင်းအတုမှမရှိဘူးမမင်္ဂန်တဲ့အကြောင်းတရားတွေကိုလည်းမသိကြည့်မိဖို့ရန်အတွက်သူဘယ်လိုမှအကျောင်းအမရှိဖြစ်နေတယ်ဒါကြောင့်နော်မနိမထံကျင့်စဉ်ကိုကျင့်ကြံကြုတ်ကုန်ပေါင်းများအထောက်တော့မဲ့သူတော်ကောင်းသည်တတိလက်လွတ်တဲ့ပုဂ္ဂိုလ်မျိုးတော့မသိစီရဘူး။ဉာဏ်မတ်နဲ့ပြည့်စုံမဲ့အင်္ဂါယ။ယေနတတံကမထာနာနာတံပိစတိ။အကြောင်းမဟုတ်တာတွေကိုလည်းအကြောင်းမှန်တွေကိုလည်းမစွန့်လို့မိပေါ်ရအတွက်စွန့်အားမရှိဘူး။မမှန်တဲ့အကြောင်းတရားတွေကြပြန်တော့လဲမသိကြီးမဲ့နေဖို့ရစွန့်အားမရှိဘူးလက်မခံဖို့ရန်စွမ်းအားမရှိဘူးအဲဒီလိုစွမ်းအားမရှိခင်မဖြစ်လေဒေနာတာတံကမထာနာနာတံပိစတိဒေနာထောသောဒေနာထောအကြောင်းတရားကြောင့်အတ္တထောယောဂဝဆရာပုဂ္ဂိုလ်ရဲ့တဏ္ဍာ၌တံကမထာနာထောမိမိပေါ်များအထုတ်နေတဲ့ကမထာဒေနာတံပိစတိပြီးစဉ်ပြည့်စုံခြင်းဟာမဖြစ်နိုင်ဘူးကမထာဘယ်လိုမှမပြည့်စုံဘူးမဖြစ်လေကမထာတစ်ခုကိုအထုတ်တယ်ဆိုရင်ဒီကမတန်းနဲ့ပတ်သက်တဲ့မဟုတ်မမှန်တဲ့ရှင်းရှင်းလေးကိုတော့စွန့်လွတ်နိုင်တဲ့စွမ်းအားဖြစ်ဖို့လိုတယ်။အဲဒီစွမ်းအားကမရှိဘူးမစွမ်းမ်းမနေနိုင်ဘူး။ကိုယ်ဟာလေးကိုယ်သိပြီးကောင်းတယ်လို့ထင်နေတယ်နော်။ဘယ်လိုပဲဆရာသမားများကတော့ဖို့နားလည်တဲ့တန်ကျွမ်းတဲ့ပုဂ္ဂိုလ်တွေကပညာတိပရိပတ်တိဘုဒ္ဓတရားရှိတဲ့ပုဂ္ဂိုလ်အချို့ကနေပြီးတော့ဒီတရားတွေမဟုတ်ပါဘူးသိခြင်းကလွတ်ဆုံးနေပါတယ်။အရှင်ဘုရားဒီလမ်းကိုနိုင်ရင်တော့အရှင်ဘုရားတို့မှားနေလို့မဆက်နေတဲ့ဖြောင်းဖြောင်းပြောပေမဲ့သူရမှားနေတဲ့လမ်းစဉ်ကိုစွန့်လွတ်နိုင်တဲ့သွားအတုမှမရှိဘူးဒီအမှားကြီးကိုပဲသိမ့်ပိုင်ထားတယ်နောက်တော့မှန်နေတဲ့ကျင့်စဉ်တစ်ခုချပြပြန်တော့လေအဲ့ဒီမှန်ကန်နေတဲ့ကျင့်စဉ်တစ်ခုကိုညာနဲ့လှမ်းပြီးသိကြည့်ဖို့ရအတွက်သူကဝင်လေးနေတယ်လက်ခံဖို့ဝင်လေးနေတယ်မှားတဲ့ကျင့်စဉ်ကိုလည်းမစွန့်နိုင်ဘူးမှန်နေတဲ့ကျင့်စဉ်ကြတော့လေလက်ခံဖို့ရအတွက်အမှန်တန်ဝင်နေနေတယ်အ အဲ့ဒီလိုဝင်လေနေတဲ့ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာကမ္မထံပြီးပြီးပြည့်စုံဖို့ဆိုတာဖြစ်နိုင်မလားမဖြစ်နိုင်ဘူးအဲ့ဒါဒီကကြီးတွေဒီမကြီးတွေအမတန်တတိထားဖို့မကောင်းဘူးလားကောင်းတယ်ဒီလိုဆိုရင်အရှင်ပြန်မှားတယ်မှန်တယ်ဘယ်ပြည်ရနေမှန်းတိုင်းနေလို့လဲလို့ဒီလိုတော့မင်းကျန်ရှိဟိုဒီနေ့ရောက်ပြောပြတယ်နော်သုဒ္ဓသုဒ္ဓအနိမောမအာရိယဝါဒအတ္တနမတိခေါ်တဲ့သာသနာမှာအနည်းကလို့ပြုရမယ်ဝိရိယ၄ပါးလို့ခေါ်ဆိုအပ်တဲ့မန္တန်ကြီး၄ခုရှိပါတယ်နော်ဒီမန္တန်ကြီး၄ခုတည်းကသုဒ္ဓခေါ်တဲ့ပါဠိတော်မန္တန်ကြီးကိုတော့အဓိကပေရန်ထားပြီးတင်ရဒုတိယတိုင်းတာရမယ်ပေရန်ကတော့အာရိယသုဒ္ဓလူလုံးမှာလို့ခေါ်ဆိုအပ်တဲ့သင်္ကန်းနာမထေရမဟာပရိသတ်၄ပါးနဲ့အညီရှိပြီးတော့ဆုံးဖြတ်ထားတဲ့ဖြတ်ထုံးရှင်နဲ့တင်ပြရဒါဒီအလေးကလေးပြုပြီးတန်းရမယ်ဗေဒံကတော့အထေကရာခေါ်တဲ့အမည်နဲ့တည်ရှိနေတဲ့အာရိယဝါဒတဲ့ဆရာရှင်ဆက်တင်စားပို့ချလမ်းတဲ့အယူဆများဖြစ်ပါတယ်နော်သုဒ္ဓအရေးကြီးဆုံးအဖြစ်တန်းရမယ်ဗေဒံတစ်ခုကတော့ဒုအထေကရာများမှာမဟာသုမမထေရတို့မဟာဘုရုမမထေရတို့အဆက်ရှိတဲ့သုဒ္ဓမထေရမြတ်ကြီးတွေရဲ့အယူအဆတွေပါနေပါတယ်နော်အဲ့ဒီမင်းမြတ်ကြီးတွေရဲ့အယူအဆကိုအတ္တနောမတိလို့ခေါ်ပါတယ်သူအတ္တနောမတိကိုခေါ်ဆိုအပ်တယ်ပေဒံနဲ့လည်းတိုက်ကြည့်ရပါတယ်အဲ့ဒီပေဒံလေးခုဘောင်အတွင်းကချော်နေတယ်ဒီပြည့်စုံတစ်ခုကိုမှားတယ်လို့သာသနာတော်ကသတ်မှတ်တယ်နော်ဒီတော့မိမိတို့ကလုပ်ငန်းတွေတစ်ခုလုပ်တဲ့အချိန်ခါမှာမှားနေတဲ့ line မှားနေတဲ့အကြောင်းအရာတွေကိုစွန့်လွှတ်နိုင်တဲ့စွမ်းအားလေးတစ်ခုရှိထားဖို့တော့မလိုဘူးလားလေမှန်နေတဲ့ကျင့်စဉ်တစ်ခုမှန်နေတဲ့အကြောင်းအရာတစ်ခုကိုလည်းလက်ခံနိုင်တဲ့စွမ်းအားရှိဖို့တော့မလိုဘူးလားလူတွေသတိမရှိတဲ့ပုဂ္ဂိုလ်ကအဲ့ဒီစွမ်းအားလေးတွေဖြစ်ပေါ်နိုင်မှာမလားမဖြစ်ပေါ်နိုင်မဖြစ်ပေါ်နိုင်တဲ့အတွက်ကြောင့်ဒီစွမ်းအင်တွေကသူ့မှာချွတ်တယ်နေတဲ့အတွက်ဒီပုဂ္ဂိုလ်ကကမ္မထံဘယ်လိုပင်အထုတ်တော်လဲသမထပြီးပြီးပြည့်စုံတဲ့အချက်ဘယ်လိုမှမရောက်နိုင်ဘူးတတမယေတံဓမ္မနာအနုဘဝေနတဏ္ဍပိစတိသေတံတတနာတအာတာပိသမ္ပဇန္တောတတိမတိဣဒဟုတ်တံဝတိတဗံတတမထောကြောင့်ယေတံဓမ္မနာအပြင်တရားတို့အနုဘဝေနအစွမ်းရှင်သောအနုဘောကြောင့်တန်ထောကမ္မထံဒီသမ္ပိစတိပြီးပြီးပြည့်စုံ၍လာနိုင်လေ၏ဒေသံတို့အကြောင်းတရားတို့ကိုသဒ္ဒနာထံထင်ရှားပြတော်မူခြင်းဟာသဒ္ဒနာထံထင်ရှားရှင်ပြပြတာဆုံးဆုံးမှတော်မူခြင်းဟာအာတမိသမ္ပဇန္တောတတိမာတိဣဒံအာတမိသမ္ပဇန္တောတတိမာဟုသောဤအကြောင်းသုံးရပ်ကိုဟောတံဖျာရှင်ဟောကြားတော်မူအပ်ပါ၏ဣတိဤသောဝိတိတဗံတိတင်တိတ္တရပ်၏ဒီတရားစွာအဲ့သုံးခုရဲ့သောအင်သုံးခုရဲ့အနုဘောကြောင့်သာနဲ့ကမ္မထံကပြည်ပြည်စုံလာနိုင်တယ်။ဒါကြောင့်ဒီတရားသုံးပါးကိုသင်္ချာဖော်ပြခြင်းမှာကြီးရပြီးတော့ဘုရားရှင်ကမိန့်ကြနေတာတဲ့။အာတာပိ၊သမ္ပဇာနာ၊တတိမာဆိုပြီးသင်္ကာသုံးချက်ပြည်စုံတတိပဒံတရားကျင့်တော်မူပုဂ္ဂိုလ်မှာပြည်စုံရမယ်အင်္ဂါသုံးချက်ဖော်ပြနေနော်။အာတာပိဆိုတာကဒီလိမ္မာတွေကိုပူပန်စေတဲ့လောင်ကျွမ်းခြေတတ်တဲ့သမ္မဗဒံလုံးလဝိရိယအရှိအနာမဇနာတရာကခန္ဓာ၅ပါးကိုပရမတ်တို့ဉာဏ်အမြင်ဆက်အောင်ခွဲခြားသိချော်ပြီးသိတတ်တဲ့တမ်းစဉ်ဉာဏ်ရှိရမယ်။မတိမာဆိုတာကတတိနဲ့ရှိရမယ်။ဒီတော့ခုမှစပြီးတရားအထုတ်စာရှိသေးတယ်အရှင်ပြန်ကလည်းခန္ဓာ၅ပါးခွဲခြားသိချော်ပြီးသိတဲ့တမ်းစဉ်ဉာဏ်ဘယ်လိုရနိုင်မလဲလို့မေးချင်ရှိတယ်။မရသေးတော့လည်းရအောင်ကြိုးစားဖို့တော့လိုအပ်တယ်ပေါ့နော်။မရသေးတဲ့ပုဂ္ဂိုလ်တမ်းစဉ်ဉာဏ်မရှိသေးတဲ့ပုဂ္ဂိုလ်ကပထမသင်္ပြီအနေနဲ့ဒီသံဃာဉာဏ်ကိုတော့လေ့ကျင့်ရပါတယ်။ခန္ဓာငါးပါးစရကဘာခေါ်လဲ။အကြောင်းတရားအကျိုးတရားစရကဘာခေါ်လဲ။ကြောင်းကျိုးဆက်ပရိစ္ဆာသမုပ္ပါဒသဘောတရားဒီစရကဘာခေါ်လဲ။ဒီခန္ဓာငါးပါးကိုသိအောင်ဒီကြောင်းကျိုးဆက်ပရိစ္ဆာသမုပ္ပါဒသဘောတရားဒီကိုသိအောင်ဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်သိကြတဲ့ကိုပေါ်မြတ်အထုပ်အမယ်ဆိုတဲ့လုံငန်းခွင့်ရေကိုတော့ကိုယ်ကပြောပြသိချဖို့လိုတယ်။သိမိတဲ့အခါတစ်ဆင့်တက်ပြီးပြည့်လိုက်လို့ရှင်းတော့ဒီသံဃာဉာဏ်ဟာဝင်လာပါလိမ့်မယ်နော်။ကဲဒီတော့ပြည့်စုံမယ်အင်္ဂါရ3ခုမြတ်စွာဘုရားဟောပြီးတော့ပြရမယ်အင်္ဂါရကိုတော့နှစ်ချက်ဟောတယ်နော်ဝိညာဏောကေအဘိဇ္ဇာဒေါမနတအဘိဇ္ဇာနဲ့ဒေါမနတတရားနှစ်ပါးကိုတော့ပယ်ရှားထားဖို့လိုတယ်တရားအထုတ်ပြီးတယ်နော် ဒီတော့ဘယ်လိုလဲကဘယ်လိုဘယ်ရမှလဲဒီကူမှာပဲတရားအထုတ်တဲ့တပည့်တော်တို့ကဘယ်လိုဘယ်နိုင်မလဲလို့ဒီလိုတော့မေးပြန်ရှိနော်ဝိညာတိသင်္ကဝိညာဏဝဝိကံပဏဝိညာဏဝဝိညာဉ်တော်ဝသင်္ကအဖြင့်ပယ်မှုဝိကံမနအနေနဲ့ခန့်ကြံခွာထားတဲ့အနေအဖြင့်ပယ်မှုဆိုပြီးပယ်မှုနှစ်မျိုးရှိဟောအရိယမတရားနဲ့ပယ်တာကတော့သမုတ်စေတအဖြင့်ပယ်မှုအကျဉ်းချုပ်မရှိအကုန်လုံးပယ်တယ်သင်္ကအဖြင့်ပယ်တယ်ဆိုတာကတော့ကုသိုလ်တွေဖြစ်နေရင်အကုသိုလ်တွေမဖြစ်ဘူး။ကုသိုလ်စိတ်တွေဇက်တက်ဖြစ်အောင်သာကြိုးစားပါ။အကုသိုလ်စိတ်ဖြစ်ခွင့်မရဘူး။ဘာကြောင့်လဲ။စိတ်တက်ခဏတစ်ခုအတွက်မှစိတ်နှစ်ခုယဉ်ကျေးဖြစ်ရောဓမ္မတာမရှိဘူး။တနည်းအားဖြင့်တော့ဝိသိစိတ်အစဉ်တစ်ခုအတွက်မှကုသိုလ်စွာအကုသိုလ်စွာနှစ်ခုတို့ယဉ်ကျေးဖြစ်ရောဓမ္မတာမရှိဘူး။ကုသိုလ်စွာစွာနေတဲ့ဝိသိစိတ်အစဉ်ဖြစ်နေရင်အကုသိုလ်စွာစွာတဲ့အကုသိုလ်စွာတွေစွာနေတဲ့ဝိသိစိတ်အစဉ်ဖြစ်ခွင့်မရဘူး။အကုသိုလ်စွာစွာနေတဲ့ဝိသိစိတ်အစဉ်နဲ့ဖြစ်နေရင်အကုသိုလ်စွာစွာနေတဲ့ဝိသိစိတ်အစဉ်ဖြစ်ခွင့်မရဘူး။ဝိသိချင်းတစ်ခုစီသာဖြစ်တယ်နော်။ဒါကြောင့်ကုသိုလ်စိတ်နဲ့ဇက်တက်ဖြစ်နေရင်ဒီကုသိုလ်တရားဒီအကုသိုလ်ကိုပယ်နိုင်တဲ့စွာအားရှိတယ်။သို့သော်ဒီစွာအင်းဒီတည်ငါ့မဟာကုသိုလ်ကတော့တည်ငါပဲပင်နေတယ်ဒါပေမဲ့ဝိသမနအနေနဲ့ခက်ခက်ခွာထားနိုင်တဲ့စွမ်းအားတွေကတော့ဒါဇန်ကုသိုလ်ရဲ့အစွမ်းအားပဲနော်ဇန်ကုသိုလ်တွေကြတော့ဒီကိလေသာတွေကိုဝိသမနအနေနဲ့ခက်ခက်ခွာထားလို့ရတယ်တချို့မဟာနာကမထင်ကြီးလို့ပုဂ္ဂိုလ်မျိုးဖြစ်ခဲ့မယ်ဆိုရင်တော့နှစ်ပေါင်း60လောက်အထိဒီကိလေသာတွေမြုံနေအောင်ခွာထားလို့ရနိုင်တဲ့စွမ်းအားရှိတယ်နော်ဒါကြောင့်တရင်္ဂအဖြင့်ကုမဟာကုသိုလ်စိတ်ကြီးဇက်တက်ဖြစ်အောင်ကြိုးစားရင်တရင်္ဂအဖြင့်ပြန်နေတယ်။အဲ့ဒီမဟာကုသိုလ်ကြီးသူကအစ်င့်မြင့်တယ်။အစ်င့်မြင့်တဲ့ဆရာကဒါနအခြေခံကနေစပြီးတော့ဟောဘက်ကမမထရဲ့အခြေခံဥပ္ပဒရာသမာဓိဝိပဿနာရဲ့အခြေခံဖြစ်တဲ့ဝိပဿနာရဲ့အကြောင်းဖြစ်တဲ့ဝိပဿနာဉာဏ်အဲ့ဒီအချင်းအချင်းအလုံးပါပါတယ်နော်။ဒီတော့ဒါနဲ့ဆိုင်တဲ့ကောင်းမှုကုသိုလ်တစ်ခုပြုနေတဲ့အခါမှာကုသိုလ်စိတ်ကြီးဇက်တက်ဖြစ်နေအကုသိုလ်စိတ်ဖြစ်ခွင့်မရအောင်ဒါတဘာဝပဲလူဘဝတို့ပစ္စည်းစုအပေါ်၌တွေ့တတ်မှန်လေးတဲ့တဏှာတရားကိုပယ်နိုင်တဲ့သောအားဒီဌာနမှာရှိလီလာကိုจิตလီလာတွေခိုင်ခန့်နေတဲ့တရားကောင်းအဖို့ကိုจิตလီလာလီလာဒီဟုတဏှာဒိဋ္ဌိတွေကိုအခြေခံပြီးလီလာကိုချိုးဖောက်မှုဆိုတာမဖြစ်တော့ဒါကြောင့်ဒီသီလဟာနဲ့တရားငါအခင်ပြိတ္တာကိုပယ်နိုင်တဲ့ဆွမ်းအားတော့ရှိတယ်။မမတ္တဘာဝနာစိတ်ဒီမမတ္တအာယုံတစ်ခုကိုအပေါ်နဲ့ဘာဝနာစိတ်ကညှောဆော်ကပ်ပြီးကြီးနေပြီးဇန်တော့မဆိုင်သေးဘူးဆိုရင်လည်းထိုတည်နေတဲ့အချိန်ခါမှာပြိတ္တာတွေကိုပယ်ခွာထားနိုင်တဲ့ဆွမ်းအားတရားငါအခင်ပယ်နိုင်တဲ့ဆွမ်းအားတွေရှိတယ်။ဝိပဿနာဇောရင်ဇောနေပြီဆိုရင်လည်းဝိပဿနာဉာဏ်ရဲ့ကဒီပြိတ္တာတွေကိုတရားငါအခင်ပယ်သွားနိုင်တဲ့ဆွမ်းအားရှိတယ်။အဲဇံဇောတွေဇက်တိုက်ဖြစ်နေတဲ့ဇာနာတမပတိဝိသီတွေဇံအကျဉ်းညဆိုဖြစ်ပြီးဇံဝင်စားနိုင်တဲ့တော်ကောင်းအမည်အဖို့ကတော့ဒီဇံတွေဖြစ်နေတဲ့ညကလပ်ပါလို့ဒီကိလေသာတွေကိုခန့်ကြံကြကြီးခွာထားနိုင်တဲ့ဆွမ်းအားတွေရှိလာတယ်ဆို။ဒါကြောင့်တရင်္ဂအဖြစ်မဲ့ဖြစ်ဖြစ်ဝိသမနာအဖြစ်မဲ့ဖြစ်ဖြစ်ကိလေသာတွေကိုခွာထားနိုင်ဖို့လိုတယ်ဆိုတော့ဒီနေရာမှာတရားအထုတ်မဲ့ယောဂီတော်ကောင်းကကာယ ानु ပါဒနာတိပ္ပံကိုပွားတော့မယ်ဆိုရင်မင်းတို့ဘာသုံးသပ်မယ်ကာယ ानु ပါဒနာတတိပဋ္ဌာန်ရဲ့ခေါင်းစဉ်အောက်မှာပေါ်ပြထားတဲ့ကမ္မထာန်ကြီးရှိအပိုင်းကြီးဇလီပိုင်းခွဲပြပြီးဆရာရှင်ဟောကြားတော်မူမှာဖြစ်ပါတယ်နော်ဒါအပိုင်းကြီးဇလီပိုင်းကမှအကျုံးဝင်နေတဲ့ကမ္မထာန်တစ်ခုခုလို့ခေါ်ဆိုအပ်တဲ့အာယုံပေါ်မှာမိမိရဲ့ဘာဝနာစိတ်ကိုညှိနှိုင်းတော့ကပ်ပြီးဖြန့်နှိုင်းတဲ့စွမ်းအားရှိလာပြီးဆိုရင်မိမိဒီတဲ့ငါအပ်တဲ့ပြိဿာတွေကိုပယ်တတ်တဲ့လုပ်ငန်းစဉ်ကိုပြုလုပ်နေတယ်လို့ဒီလိုအဓိပ္ပာယ်ရှိပါတယ်နော်ဒါကြောင့်အဲဒီမှာယောဂဝဆရာပုဂ္ဂိုလ်ကဒီနေရာမှာအဘိဇ္ဇာနဲ့ဒေါမနတတရားနှစ်ပါးကိုပယ်ထားရမယ်ဆိုတော့အဘိဇ္ဇာကဘာကိုပြောတာလဲလို့မြင်တော့ယတမပဏိဋ္ဌအဘိဇ္ဇာခေလိနကာမိဇံတောဒေါမနတခေလိနပြပါတော့သင်္ကံကိစ္စတိတတ္တမနိဗ္ဗာန်ပရိယပါဏဘလဝဓမ္မဒွယတံတဏိနနိဝရရဏဗဟနာဟုတ်တံဟောတိတိဝိဒိကပံအဘိဇ္ဇာကိုလို့ဘုရားရှင်ကသကလုံးတစ်လုံးကိုယူပြီးဟောလိုက်တဲ့အတွက်ဒီအဘိဇ္ဇာအရာဒီနေရာမှာတော့ကာမိဇ္ဇန္တနိဝရဏကိုယူပါတဲ့သိဟိုသူများပစ္စည်းကိုမတရားလိုချင်နေတာကိုသူကြိုက်ခံပါတော့အဘိဇ္ဇာလို့ခေါ်တယ်ဒီနေရာမှာကတော့သူများပစ္စည်းကိုမတရားလိုချင်တဲ့အဆင့်နဲ့ပါတယ် သို့မဟုတ်ဗမာအပြည့်လက်ရှိသမဲ့ကာမဝတ္ထုအစုစုတွေအပေါ်နဲ့အပေါ်မှာတွင်တက်တတ်မနေတဲ့ကာမိဆန္ဒအလုံးပါတယ်။ဒါကြောင့်ဒီညမှာတော့ကာမိဆန္ဒကိုဆိုလိုတယ်။နှစ်သက်တွင်တက်မှုပဲ။ဒေါမရတဖြင့်တော့ဗျာပါရဒေါသကိုသိမ့်ဆုံးပြီးရွတ်ပါဒေါသနဲ့ရှင်းနေတဲ့အစိတ်ကမရှိရဘူး။ဒီတော့တရားအားထုတ်တဲ့ပုဂ္ဂိုလ်ဒီလက်ရှိသမဲ့ကာမဝတ္ထုအစုစုအပေါ်နဲ့တွင်တက်မှုကိုဆက်တောက်နိုင်တဲ့အချိန်အားရှိရမယ်။ဒေါသစိတ်ထားတွေကိုပယ်နိုင်တဲ့စွမ်းအားရှိရမယ်။ဟိုလူနဲ့တွေ့လဲမတက်၊ဒီလူနဲ့တွေ့လဲမတက်၊ဟိုလူနဲ့လည်းကြက်ကြက်လား၊ဒီလူနဲ့လည်းကြက်ကြက်လား။အဲဒီလိုပုံစံနဲ့တရားလာပြီးအထုတ်ဖြစ်ပါမလား။ဒီချက်တော့နော်။စိတ်အနောက်ချက်တွေညပြီးတရားလည်းမတက်ဖြစ်တော့နော်။တရားအထုတ်မဲ့ပုဂ္ဂိုလ်ဒီစိတ်တော်ကဆိုမွေးစွဲကျို့လို့ဆိုတဲ့အတိုင်းနော်။စိတ်တော်ကြုံများဘယ်သူပဲတုတ်တုတ်ဘယ်လိုမှမနေဘူး။အစွဲကျိုးနေတဲ့မွေးဘယ်လိုမှယံတို့မူခြင်းဆိုတဲ့စိတ်ထားရင်မရှိဘူး။ဥဇိုကျိုးနေတဲ့နွားလားစိတ်ထားရင်အမတန်ကျပါ့နော်။အဲဒီဥဇိုကျိုးတဲ့နွားအစွဲကျိုးတဲ့မွေးခြေတို့ကျုံးပေါ်မှာမိမိရဲ့အစိတ်ကိုထားရမယ်။တရားအထုတ်တဲ့ပုဂ္ဂိုလ်ဆိုတာ။လက်ရှိတဲ့မဲ့ကာမဝုဒ္ဓအစုစုအပေါ်နဲ့တွင်တန်တက်မဲ့လွန်းနေတဲ့စိတ်ထားရင်ကိုလည်းသိရမယ်။အဲဒီလက်ရှိတဲ့မဲ့ကာမဝုဒ္ဓအစုစုတွေဒီမှာဘာရီပါလဲ။ဆိုင်တော်ကြီးတွေဒီစိတ်တွေသာပါပါတယ်နော်အပိဓမ္မာနည်းနဲ့ပြောတော့အစဉ်တန်းနဲ့ယန္တအတုတိဓမ္မသဘောခေါ်ရအံ၆ပါးကာမဂုဏ်ကြတဲ့အပေါ်နဲ့တက်တက်တက်မြင်တဲ့သဘောမမှုလေးလေးဆိုင်တဲ့ဘက်ကပြောတော့ဒါသမီးဇနီးမြင်းမြင့်ဒီစီဟုတို့အဆုစုအစရှိတဲ့ထိုးထိုးသက်ရှိတဲ့မဲ့ကာမဟုတို့အဆုစုအပေါ်မှာတက်တက်တက်မြင်တဲ့သဘောအဲ့ဒီထက်မှဆိုင်တော်ကြီးတွေလည်းအလုံးအကျုံးဝင်သွားပါတယ်နော်တရားအထုတဲ့ပုဂ္ဂိုလ်ဒီဒီစီဟုတို့အဆုစုအပေါ်နဲ့ဒေတာတက်မှတ်မှုတွေတိတ်အကောင်လာပြီဆိုလို့ရှိရင်တော့မိမိနှိမ့်ချက်တဲ့အာဟာရတစ်ခုရခဲ့ရင်တော့မရခဲ့ဘူးဆိုရင်ညတ်တော်မှုမရှိတဲ့အတက်တရားအထုတ်လို့ဖြောင်းမှာမလားမဖြောင်းနိုင်ဘူးဒါကြောင့်တရားအထုတ်တဲ့ပုဂ္ဂိုလ်ကတော့ဇာယီတောင်းရင်အစရှိတဲ့သက်ရှိတဲ့မဲ့ကာမဝတ္ထုအကျိုးစုတွေနဲ့ပတ်သက်တဲ့ဒေတာတက်မှတ်တဲ့တဏှာတရားကိုတော့တတ်နိုင်အောင်ချော့ချထားဖို့လိုအပ်ပါတယ်နော်ကဲနောက်တစ်ခုကဒီနေရာမှာအဘိဇ္ဇာနဲ့ဒေါမနတဟာနိဗ္ဗာန်တရား၅ပါးထဲမှာရှိလိုက်လို့ရှိရင်တော့သူကဘလဝဓမ္မအာကောင်းနေတဲ့အာကောင်းမောင်းတန်တဲ့တရားနှစ်ခုပဲအာကောင်းမောင်းတန်နေတဲ့ဒီတရားနှစ်ခုကကျန်တဲ့နိဗ္ဗာန်တရားတွေကိုသူကခေါင်းဆောင်ပြီးဥဆောင်ပြီးခေါ်နိုင်တဲ့အစွမ်းအားရှိတယ်။ဒါကြောင့်အာကောင်းမောင်းတန်နေတဲ့နိဗ္ဗာန်တရားနှစ်ပါးကိုပြရမယ်လို့ပြောလိုက်တဲ့အတွက်နိဗ္ဗာန်အလုံးကိုပြရမယ်ဆိုတဲ့ဆိုလိုကြောင်းမှတ်သားပါဆိုပြီးအထက်ကရှင်းထားတယ်နော်ယူရဏတရားတွေကိုမရမယ်ဆိုရင်လည်းယူရဏတရားတွေကိုနှုတ်လိုက်ယူရဏတရားတွေနဲ့အပေါင်းပါစိတ်စိတ်တိတ်တွေကအကုသိုလ်တရားအလုံးကုန်တော့တာနော်ဒါကြောင့်အကုသိုလ်တရားအလုံးကိုပယ်ထားရမယ်ဒီတော့အကုသိုလ်ပယ်တဲ့လုပ်ငန်းခွင်ကိုဘယ်လိုလုပ်ရမလဲလို့တော့မင်းကြီးကရှိတယ်ခုနကမနတိကာရယောနိတော်မနတိကာရခေါ်တဲ့ဉာဏ်ရှိသူတော်ကောင်းတို့ရဲ့နှလုံးသွင်းစိတ်ထားလေးတွေဖြင့်ဒီစီလေးပါအပေါ်နဲ့ရှင်းရင်းပြီးတော့ပြည့်စုံခန္ဓာသုံးစုပ်ကိုလုပ်တယ်နော်တစ်ချက်နောက်တစ်ချက်ကတော့မိမိရှုပွားသုံးသပ်နေတဲ့အာယုံပေါ်နဲ့ဘာဝနာစိတ်ကိုညှိနှိုင်းစပ်ပြီးထားဖို့လိုတယ်။မိမိရှုပွားသုံးသပ်နေတဲ့အာယုံပေါ်နဲ့ဘာဝနာစိတ်ကိုညှိနှိုင်းစပ်ပြီးထားနိုင်ရင်တော့ခလုံးကဟိုတနေ့ကပြောခဲ့သလိုလက်ဒီမိမိရဲ့ကိုယ်ပိုင်ဥစ္စာဖြစ်တဲ့လက်ခွန်အတွင်း၌လက်နှစ်ဖက်ခြင်းနှစ်ဖက်ခေါင်းလုံးခေါ်ဆုပ်အပ်တဲ့အင်္ဂါရ၅ခုကိုသူပင်ထားတဲ့အခါမြေခွေးရဲ့ကြက်ကြက်ချင်းတန်ကြပ်မှလွတ်မြောက်သွားနိုင်သလိုနိဗ္ဗာန်အစရှိတဲ့အကုသိုလ်ကိလေသာမြေခွေးတွေရဲ့ကြက်ကြက်တဲ့တန်ကြပ်မှလွတ်ချင်တော့မိမိရှုပွားသုံးသပ်နေတဲ့သမထသောမဝိပဿနာဘာဝနာအာယုန်တက်နဲ့မိမိရဲ့စိတ်ကိုခံရစွာသုတ်သင်ထားဖို့လိုတယ်။အဲဒီလိုသုတ်သင်ပြီးထားလိုက်ရင်အိန္ဒိယသမရတိလာနဲ့ပြည့်စုံသွားတယ်အိန္ဒိယသမရတိလာလည်းပြည့်စုံပြီးပိစ္ဆောကနာဆင်းခြင်းပြီးပစ္စည်းလေးပါးကိုသုံးစွဲတဲ့အတွက်တိစ္ဆာတန်နေတိတာတိလာကလည်းပြည့်စုံအနမေဝံကြောင့်လည်းကိုစင်ကြောင်ကျိုးစားလိုက်တဲ့အတွက်အာဇီဝပါရိသုတ်တိလာလည်းပြည့်စုံပြီးမိမိသင်္ခင်းဆောက်ချရမယ့်တိခါဘုတ်တိကိုယောတိဇာသင်္ခင်းဆောက်ချတဲ့အတွက်ပါရိမောကသမရတိလာလည်းပြည့်စုံပြီးအဲ့ဒီတိလာကြီးလေးပါးတကယ်တမ်းပြည့်စုံခဲ့မယ်ဆိုရင်ဒီနိဝရဏတိတိကွန်ကျသွားပါအာဟုလိုများကြီးဒီရှင်းသွားတယ်ဘာဖြစ်လို့လဲသမထလည်းသမထနဲ့တန်တော့ဒီငါအဖြစ်ခဏကဥပ္ပဆရသမာဓိဉာဏ်ကြီးအတွေ့မှကိလေသာတွေကိုပယ်နိုင်တဲ့အစွမ်းအားရှိတယ်။ဝိပဿနာဉာဏ်တွေကလည်းဒီငါအဖြစ်ကိလေသာကိုပယ်နိုင်တဲ့အစွမ်းအားရှိတယ်။သီလတွေကလည်းသီလနဲ့ဆိုင်တော့ဒီငါအဖြစ်ဒီကိလေသာတွေကိုပယ်နိုင်တဲ့အစွမ်းအား ရှိတယ်။မဟာကုသိုလ်စိတ်မှန်တယ်မြတ်ပြီ။အကုသိုလ်ကိုတရင်ကအပြင်ပယ်နိုင်တဲ့အစွမ်းအားရှိတယ်။ဒါကြောင့်လေ။ကုသိုလ်ဖြစ်နေတဲ့အချိန်ကမှအကုသိုလ်တွေဖြစ်ခြင်းဘယ်လိုမှမရနိုင်ဘူး။ကုသိုလ်နဲ့အကုသိုလ်နှစ်ခုရှိတဲ့အ낵ကကုသိုလ်သည်မဟာယကပယ်တတ်တဲ့တရား။အကုသိုလ်ကမဟာတ္တပပယ်အပ်တဲ့တရားသာဖြစ်တယ်။သိတဲ့နှစ်ခုတွေ့ပြီဆိုရင်တော့အနိုင်ရမှာကကုသိုလ်ကတော့အနိုင်ရတယ်အကုသိုလ်ကအနိုင်မရနိုင်ဘူးနော်သို့တော့သိတဲ့နှစ်အကျော်ပေးထားတဲ့ပုဂ္ဂိုလ်အဖို့ကတော့အကုသိုလ်ဉာဏ်ကြီးကတဖြည်းဖြည်းနိုင်သွားလိမ့်မယ်နော်ကဲဒါကြောင့်တတိပဋ္ဌာန်ကျင့်စဉ်ကိုတကယ်လက်တွေ့ကျင့်တော်မဲ့ပုဂ္ဂိုလ်တွေမှာပြည့်စုံရမယ်အင်္ဂါယက်က၃ချက်ပယ်ရှားရမယ်အင်္ဂါယက်က၂ချက်ပြေဆုံးရမယ်အင်္ဂါယကနံပါတ်၄ဝိရိယရှိရမယ်နံပါတ်၄သံသဉ္ဇဉ်ရှိရမယ်နံပါတ်၃တတိရှိရမယ်ပယ်ရမယ်အင်္ဂါယကနံပါတ်၄လောလတ်တသိတဲ့မဲ့ကာမဝတ္ထုအဆုစုအပေါင်းနဲ့တွန်တက်တက်မဲ့လောလတ်တက်မဲ့နေတဲ့အဘိဇ္ဇာတရားကိုပယ်ရမယ်စေမချမ်းသာခြင်းစိတ်ခေတံကျမ်းနာခြင်းဆိုတဲ့ဒေါမနတဒေါသတရားကိုပယ်ရမယ်အဲ့ဒီတရားနှစ်ပါးပယ်ရှားပြီးတဲ့အခါပေါ့ပယ်ရှားတာကတော့ခုနကအမြင့်ပြဖြည့်ချင်းတဲ့ဤခဏတော့မဟုတ်ဘူးတဲ့ငါအဖြစ်တော်လကောဝိက္ခမရအနေနဲ့ခတ်ကြကြတော်လကောတဲ့ငါကမဟာကုသိုလ်စိတ်တွေဖြစ်ခိုက်ကိုရည်ရဲတယ်ဝိက္ခမရကတော့ဇံသောဇံစိတ်တွေဖြစ်ခိုက်ကိုရည်ရဲထားတယ်အဲဒီတော့ဘာဝနာအာယုန်တစ်ခုအပေါ်မှာမိမိရဲ့အစိတ်ကိုညှောဆောကတ်ထားလိုက်ရင်ဒီဘာဝနာအာယုန်ပေါ်မှာညှောဆောကတ်ပြီးဒီနည်းနဲ့စိတ်တွေဇံမဆိုင်ခြင်းမဟာကုသိုလ်စိတ်သို့မဟာကုသိုလ်စိတ်တို့ကတဲ့ငါအဖြစ်ကိရိတာကိုပယ်နိုင်တယ်ဇံစိတ်ကလို့ဇံသောတွေကြပြီဆိုရင်တို့ဇံသောဉာဏ်စိတ်တို့ကဝိသမနာအဖြစ်ခန့်ချက်တဲ့ခွန်ထားလို့ရတယ်။အဲ့ဒီပုံစံစနစ်အဖြစ်မိမိရှုမှတ်သုံးသပ်နေတဲ့ကမ္မဋ္ဌာန်းအာယုန်နဲ့ဘာဝနာစိတ်ကိုညှောဆောင်တက်ပြီးထားပါလို့ဒီလိုပြောလို့တဲ့အဓိပ္ပာယ်ပဲနော်။ဒါကြောင့်အဘိဇ္ဇာဓမ္မနာတရားနှစ်ပါးပယ်ရှားတယ်ဆိုတာကဒီသလုပ်ငန်းခွင်တစ်ခုတော့မဟုတ်ဘူး။မိမိရှုမှတ်သုံးသပ်မဲ့ကမ္မရှုမှတ်သုံးသပ်နေတဲ့ကမ္မဋ္ဌာန်းအာယုန်တဲ့ဘာဝနာစိတ်ကိုညှောဆောင်တက်ပြီးထားဖို့ဒါလုံရင်းဖြစ်တယ်ဒီလိုမှတ်ထားတယ်နော်။ကဲအဲ့ဒီတော့အဘိညာဓမ္မနာတရားနှစ်ပါးပယ်ရှားပြီးတဲ့အချိန်ခါကျတော့တတိပဋ္ဌာန်ကျင့်ခြင်း၄ပါးကိုတော့ပွားပြီ။ပွားတဲ့အချိန်ခါမှာနံပါတ်၄ဖြစ်တဲ့ကာယ ानु ဘာဒနာတတိပဋ္ဌာန်ကိုဘယ်ပုံဘယ်ပန်းပဏိနာအပ်ပြီးအစပြီးပွားမလဲ။ဒီဘက်ကိုဖျားဆက်ပြီးရှင်းထားပြီနော်။ကတေသဘိကဝေဘိက္ခုကာယေကာယ ानु ဘာဒိဝိဟရတိ။သီတဘိကဝေဘိက္ခုအရိညာကတောဘာဒုက္ခမူလကတောဘာသုံးဌာန်ကာရကတောဘာနိဗ္ဗိတ္တိပါဠိကအဘုဇိတဝဥဇုံကာယံပဏိဒါယပရိမုခံတတိဥပါထပိတဝါသောတတောဝအတ္တတိတတောဝပတ္တတိဒီကဝအတ္တတောဒီကအတ္တမိတိပသနာတိဒီကဝပတ္တတံတောဒီကပတ္တမိတိပသနာတိရတံဝအတ္တတောရတံအတ္တမိတိပသနာတိရတံဝပတ္တတံတောရတံပတ္တမိတိပသနာတိသဗ္ဗကာယပရိသဝေတိအတ္တသိက္ခာမိတိသိက္ခတိသဗ္ဗကာယပရိသဝေတိပတ္တသိက္ခာမိတိသိက္ခတိပတ္တံဗယံကာယသိက္ခာရံအတ္တသိက္ခာမိတိသိက္ခတိပတ္တံဗယံကာယသိက္ခာရံပတ္တသိက္ခာမိတိသိက္ခတိအနာပါဏကျင့်စဉ်ကိုဥဒ္ဓတိပြဟောနေနော်သိက္ခဝေပရိသ၄ပါးစေတစေတမိတို့ကတိစ္စဘေဘုံဘေပံဗဏိလံအဖြင့်ဘိက္ခုယောဂီဟံတိကာယေကာယနဲ့ကာယ ानु ဘတိကာယဟုအဖမန္တတာရှိလေရှိသည်ဖြစ်သောဥစ္စရတိနေထိုင်လေသနီကာယမှာကာယလို့အဖမန္တတာရှိပြီဒီယဟန်တော်ကဘယ်ကုန်ဘယ်ပန်ပရိနအဖြစ်နေထိုင်တာလဲသိခဝေပရိသတ်လေးပါးစေတစေတမိတို့ဣဒဣသနာတော်၌ဘိက္ခုယောဂီယဟန်တိအရိညကတော်ဝတော်သူကတ်ရောက်သည်ကတ်ရောက်သည်ဖြစ်သော၎င်းဒုက္ခမူလကတောဝသိပင်ရင်တော်ကရောက်သည်ဖြစ်၍တော်၎င်းလုံညာကာရကတောဝသိဉ္ဇဉ်ယယောအိယနိယသို့ကရောက်သည်ဖြစ်၍တော်၎င်းပါဠိကအာဟုစိတ်တဝါထက်ဝဲဖွက်ခွေလျက်ဥဇုံကယပဏိဒါယအထက်ပိုင်းကိုကိုဖြောင်းမြောင်းထားလျက်ပရိမုခံတတေဥပါထပေတဝါသမထံသို့တတိကိုရှေ့ရှုဖြစ်စေ၍နိဗ္ဗိတ္တိခံ၍နိဗ္ဗိဤကမ္မထံမပွားမိနော်ကမ္မထံထိုင်မဲ့ပုဂ္ဂိုလ်မှာရွေးချယ်ရမယ့်နေရာရွေးချယ်ရမယ့်အရိယာပုဂ္ဂိုလ်ဖြစ်ခြင်းကညွှန်ကြားနေတယ်နော်အဲဒီတော့နေရာကတရားအထုတ်ဖို့ရန်စီလျော်တဲ့နေရာတစ်ခုကိုတော့သတ်မှတ်ပြီးတော့ရွေးချယ်ရတယ် ဘာဖြစ်လဲဒီနေရာကိုရွေးချယ်ရတယ်တချို့ကဒီနေရာရွေးချယ်မှုနဲ့ပတ်သက်ပြီးတော့နည်းနည်းအပြစ်ပြောချင်ကြတယ်ဘုရားရှင်ကဒီမှာရွေးချယ်ဖို့ရန်အတွက်နေရာကိုတရားပွားများမဲ့ပုဂ္ဂိုလ်အတွက်သတ်မှတ်ပေးလိုက်တာကနံပါတ်1အရိညတော်တစ်ခုဖြစ်ပါလေနံပါတ်2ရောဂမူလသစ္စာရင်တစ်ခုကိုဖြစ်ပါလေနံပါတ်3သုံးညခါရစိတ်ရင်နဲ့နေရာတစ်ခုကျောင်းအိမ်ရာနေရာတစ်ခုဖြစ်ပါစေဘယ်နှချက်လဲသုံးချက်အဲ့ဒီလိုနေရာမျိုးကိုရွေးချယ်ဖို့မြတ်စွာဘုရားကသတ်မှတ်ပေးတယ်နော်ဘာဖြစ်လို့သူကဒီလိုသတ်မှတ်ပေးရလဲလို့မေးတော့အကြောင်းရှိပါတယ်ဥစဉ်တော့ဒီအဲကြားများကသတ်သမင်းကိုဖမ်းအောင်မယ်ဆိုလို့ရှိရင်ဘာလို့ပါလဲဒီနေရာရာမှာထောင်းပြီးပုံအောင်ပြီးတော့မှဒီသတ်သမင်းကိုဖမ်းရတယ်ရောင်ရှောက်သွားနေပြီဆိုရင်တော့ဒီသားကောင်ကြီးကဒီကြားကိုမြင်လာတဲ့အဝေးကပဲရှောင်သွားတဲ့အတွက်မိမိလိုလတောင့်တနေတဲ့သားကောင်ကိုဒီကြားကိုဖမ်းလို့ရပါမလားမရနိုင်ဘူးဟုတ်တယ်မလားမရနိုင်တဲ့အတွက်ကြောင့်မြတ်စွာဘုရားကဒီနေရာမှာသားကောင်ကိုဖမ်းတဲ့ခန္ဓာကမိမိတို့ရဲ့စိတ်ထိတ်ကိုဖမ်းမြင်တဲ့သူတော်ကောင်းတွေအတွက်ဘယ်နေရာကနေချောင်းပြီးဖမ်းရမယ်ဆိုရင်ဒီစိတ်ကိုဖမ်းလို့ရမယ်ဆိုတဲ့နေရာလေးတစ်ခုဆိုတော့သတ်မှတ်ပြီးနော်အဲ့ဒီနေရာဒီတော့ဖြစ်ခြင်းလဲဖြစ်ပါစေသစ်ပင်ရင်တစ်ခုကိုဆင့်ကျင်တဲ့သစ်ပင်ရင်တစ်ခုကိုပေါ့နော်သစ်ပင်ရင်တစ်ခုတော့လည်းဖြစ်ခြင်းဖြစ်ပါစေသို့မဟုတ်ဘာဖြစ်ရမလဲသိငင်နဲ့နေရာတစ်ခုကြောင်းအိမ်ရာနေရာတစ်ခုတော့လည်းဖြစ်ခြင်းဖြစ်ပါစေအဲ့ဒီသုံးခုမှာတစ်ခုခုတော့ရွေးချယ်ရွေးချယ်ပြီးတဲ့အချိန်ခါမှာသူပုဂ္ဂိုလ်ဒီဘာလုပ်ရမလဲမိတိတတိပါလင်္ကအဘုစိတ်တဝါတမင်းငွေထိုင်ပါတယ်တမင်းငွေထိုင်တဲ့အချိန်ခါမှာဘယ်လိုလုပ်ရမလဲဥဇုံကာယံပဏိဒါယအထက်ပိုင်းခန္ဓာကိုယ်ကိုဖြောင်းဆောင်ထားပါဘာကြောင့်ဒီအထက်ပိုင်းခန္ဓာကိုယ်ကိုဖြောင်းဆောင်ထားနေရတယ်လို့မင်းရင်တော့ဥစဉ်တော့ခါမှာအစ်စ်တည်းရှိအောက်ကထုံနဲ့တူတဲ့အခွက်ကလေးတွေအပေါ်ကဇဝိနဲ့တူတဲ့အစ်စ်ကလေးတွေရှိအစ်စ်နဲ့ဆက်ထားနော်အဲ့ဒီလိုဆက်ထားတဲ့အချိန်ကမှခွေထိုင်လိုက်တဲ့အချိန်ကကျတော့ခုနကအောက်ကထုံနဲ့တူတဲ့အယိုးခွက်ထဲကိုအပေါ်ကဇဝိနဲ့တူတဲ့အယိုးကတဲ့တယ်မကြဘူးခွေနေလို့ကျတယ်တဲ့တယ်မကြတဲ့အတွက်အယိုးချင်းကျစ်စွာများလာတော့ဘာဖြစ်လာလဲနာကျင်ကြိုက်ခဲ့တဲ့ဝေဒနာတွေပေါ်လာတယ်နာကျင်ကြိုက်ခဲ့တဲ့ဝေဒနာတွေပေါ်လာပြီဆိုတော့ကျင်သူယောဂီဒီကြာကြာမထိုင်နိုင်ဘူးကြာကြာမထိုင်နိုင်တဲ့အတွက်ကြောင့်ဘာဖြစ်လဲသမာဓိမဖြစ်ဘူးအဲဒါကြောင့်သမာဓိဖြစ်ရဲ့အတွက်ပထမထိုင်တဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ကဘာလုပ်ရမလဲအထက်ပိုင်းဖြစ်တဲ့ခန္ဓာကိုယ်ကိုဖြောင်းပြောင်းထားဖို့လိုတယ်ဆုံးရောက်ထားလိုက်လို့ချင်းခါအစ်တီဟာတစ်ခုနဲ့တစ်ခုကြိတ်ကျေမှုမရှိတဲ့အတွက်ကြောင့်ဘာဖြစ်လဲဆင်းရဲတဲ့ဒုက္ခဝေဒနာတွေမဖြစ်ဘူးဆင်းရဲတဲ့ဒုက္ခဝေဒနာတွေမဖြစ်ပေါ်လာဘူးဆိုလို့ရှိရင်သို့ပုဂ္ဂိုလ်ရဲ့တဏ္ဍာနဲ့တည်ကြည်တဲ့သမာဓိဖြစ်ပေါ်လာနိုင်တယ်ဒါကိုကြည့်ရပြီးတော့မြတ်စွာဘုရားကအထက်ပိုင်းဖြစ်တဲ့ခန္ဓာကိုယ်ကိုဖြောင်းပြောင်းထားပြီးတော့ထိုင်မှာဒီလိုထိုင်ပုံကြီးစနစ်တစ်ခုညွှန်ကြားတယ်နော်နိတိတတိပလင်္ကအဘုဇ္ဇံတောဟာဥဇုံကာယံပဏိတယအထက်ပိုင်းခန္ဓာကိုယ်ကိုယ်တော့ဖြောင်းပြောင်းထားပြီအထက်ပိုင်းခန္ဓာကိုယ်ကိုယ်ဖြောင်းပြောင်းထားပြီးတော့တင်မလင်းကိုယ်တော့ထိုင်ပြီးဒါပေမဲ့စိတ်ကမထိုင်ဘူးဆိုရင်တော့ရပါစိတ်ကမထိုင်ဘူးဆိုတာဘာပြောတာဟမ်အိမ်ရောက်လိုက်ဟုတ်လားခေါင်းရောက်လိုက်ဒီရောက်လိုက်ပေါ့လေနော်ရောက်ခြင်းနဲ့နေရာတွေကြောက်ရောက်နေတယ်အဲ့ဒီလိုဆိုလို့ရှိရင်စိတ်ကမထိုင်ရင်လည်းကမ္မထာအလုပ်ခွင်ကမပြီးသားဘူးမပြီးသားတဲ့အတွက်မြတ်စွာဘုရားကကမ္မထာအလုပ်ခွင်ပြီးသားရေးအတွက်ရည်ရွယ်ပြီးတော့ဘာဖြစ်လဲပရိမုခံတတေဥပ္ပထပိတဝါမိမိစုပွားသုံးကံနဲ့ကမ္မထာကိုတော့တတိလေးကမျက်နှာမူပြီးထားပါတခြားကိုတော့ပြီးမျက်နှာမမူပါနဲ့တခြားအာယုန်တွေကိုတော့တော့ပြီးမျက်နှာမမူနဲ့ဘယ်ဘက်ကိုမျက်နှာမူပြီးနေရမလဲမင်းမျိုးဘာသုံးတယ်နဲ့ကမ္မထာအာယုံဘက်တို့ညံ့မှုနေရဒီတော့ခုမိမိကအာနာပါနကိုရှိတော်မယ်ဆိုရင်မိမိရဲ့တတိဒီဘယ်ပေါ်မှာညံ့မှုထားရမလဲအာနာပါနဝင်လေထွက်လေအာယုံပေါ်မှာတတိမှုထားရနော်အဲ့ဒီလိုမိမိမျိုးဘာသုံးတယ်နဲ့ကမ္မထာအာယုံပေါ်၌တတိကိုရှိရှိကတ်ထားပြီးတော့ဘာလုပ်ရမလဲ သောတတဝအတတတိတတဝဗတတတိသောသူယောဂီယဟန္တောတိတတဝတတိစီတိဖြစ်ဝေသလေအတတတိဝိလေကိုဖြစ်စေ၏သတ္တဝတ္တိတိဖြစ်ဖြစ်သံဉ္စပတ္တတ္တိထွက်လေကိုဖြစ်စေ၏ဝင်လေထွက်လေဝင်လေထွက်လေကိုသူကတတိလေးနဲ့ဖြစ်စီရမယ်ဝင်လေထွက်လေကိုတတိနဲ့ဖြစ်စီတယ်ဆိုတဲ့ဥစ္စာကတချို့တချို့သရောကြီးများကတော့ဒီဝင်လေထွက်လေတတိရဲတာကိုပထမနီးဆိုပြီးတချို့ဒီလိုသုံးတယ်အရှင်နဲ့အတူနှစ်ခုဘုန်းကိုတော့ဒုတိယအနီးအစလည်းအဆုံးကိုတော့တတိယအနည်းလင်းအောင်ကျင့်တာကိုတော့သုဒ္ဓအနည်းဆိုပြီးဒီလိုသုံးဆွဲတာလည်းရှိတယ်။တို့တော့အထက်ကတော့ဒီပုံစံအတိုင်းမဟုတ်ပါဘူးနော်။တတိယနဲ့ဆိုတော့ဘယ်လိုမြင်ရမလဲလို့မေးတော့အခုဒီအာနာပါနသုဒ္ဓမှာဘုရားရှင်ကပထမစတုကတစ်ခုပဲဟောပါတယ်။အစီအတောအစအလည်းအဆုံးငြိမ်းအောင်ကျင့်သုံး၄ခုပေါ့နော်။နံပါတ်၁ကအစီနံပါတ်၂ကအတောနံပါတ်၃ကအစအလည်းအဆုံးနံပါတ်၄ကျတော့ဒီအာနာပါနကိုငြိမ့်အောင်ကျင့်ခြင်းဆိုငြိမ့်အောင်ကျင့်ခြင်းဆိုပြီးတော့၄ခြင်းဘုရားရှင်ဟောထားတယ်။အဲဒီ၄ခြင်းကဒီ၄ခြင်းကိုကြည်ပြပြီးတော့သရုပ်တဲ့ဇန်တမာတိဆိုအောင်ပတ်ပြီးတော့ပုဂ္ဂိုလ်အတွက်ဝိပဿနာ၉ခုကိုမြတ်စွာဘုရားဟောတယ်။ဝိပဿနာ၉တဲ့အပိုင်းမှာကျမ်းတဲ့သရုပ်တဲ့အသုံးကိုရောဝင်ထားပါတယ်နော်။ပြီးတော့ဒီတတိကမြဲရမှာကဘယ်ပုံမှာမြဲရမလဲလို့မေးရင်ကျေတဲ့အပေါ်မှာမြင်ရမယ်တိုးတဲ့အပေါ်မှာမြင်ရမယ်အစလည်းအဆုံးမှာမြင်ရမယ်ငြိမ့်သွားပြီဆိုရင်လည်းငြိမ့်နေတဲ့အာနာပါနချုပ်နေတဲ့အခါမှာတတိမြင်ရမယ်ဘယ်ပေါ်မှာမြင်ရမလဲလို့မေးတော့ဒီဘိန်းကအာနာပါနငြိမ့်နေချုပ်နေကြတော့အတုတေသုဒ္ဓဇံအတ္တိအရှင်းရှင်းတင်ပြတဲ့အပိုင်းကိုညှိနှိုင်းထားတယ်အဲဒီသုဒ္ဓဇံအတ္တိအရှင်းရှင်းတင်ပြသွားတဲ့အပိုင်းမှာအာနာပါနပရိဘကနမိတ်ဆိုတာကဘောနီကြီးဖြစ်ပါတယ်ပဒတိဝင်လေတွက်လေကြောက်နေပြီမဲ့လို့ဒီအာနာပါနပရိဘကနမိတ်လို့ခေါ်ဆိုအပ်တဲ့ကျင်းလင်တော့ပါနေတဲ့အာနာပါနနမိတ်ကရှိနေတော့နမိတ်အပေါ်မှာဘာဝနာစိတ်ကညှိုးဆော်တက်ပြီးစီနေရတယ်အသက်ရှူလီဖြစ်စေမရှူလီဖြစ်စေနမိတ်အပေါ်မှာဘာဝနာစိတ်ကညှိုးဆော်တက်ပြီးစီနေရတယ်နောက်ဆုံးအသက်မရှူတဲ့သရုပ်တဆန်အဆင့်အထိရောက်သွားတဲ့ဒီနမိတ်ကပြောင်းမသွားတော့ဘူးဒီနမိတ်အပေါ်မှာပဲဘာဝနာစိတ်ကညှိုးဆော်တက်ပြီးစီနေရတယ်အဲ့ဒီလိုဒီအတ္တိမြဲတယ်လို့ဒီလိုပြောတာဒါဒီပထမသရုပ်က။ဟောဝိပါဒနာပိုင်းရောက်လာတဲ့အခါဒုတိယသရုပ်ကတတိယသရုပ်ကသရုပ်တော်သုတ်ကဒီလိုမျက်စောပြန်ထိပြီးအဲ့ဝိပါဒနာပိုင်းထဲမှာဟောထားတယ်။အဲ့ဒီအပိုင်းမှာလည်းဝိပါဒနာရဲ့အကျုပ်ကအာယုံဖြစ်တဲ့ဒီသင်္ခါရအာယုံပေါ်၌ဘာဝနာစိတ်ကညှိုးဆော်တက်ပြီးဒီနေရမယ်တတိကမြင်နေရတယ်။အဲ့ဒီအကျုပ်ကအာယုံနဲ့အပေါ်နဲ့တတိမြဲမှုကိုပဲသတ္တဝါအတ္တတတိသတ္တဝါသတ္တတတိသောထေယောဂီဟံတော်တိသတ္တဝါတတိရှိတိဖြစ်ရသလည်းအတ္တတတိဝိနည်းကိုဖြစ်စေ၏သတ္တဝါတတိရှိတိဖြစ်ရသလည်းသတ္တတတိဖြစ်လေကိုဖြစ်စေ၏ဒီလိုဟောထားတယ်နော်ကဲကောင်းပြီတတိမြဲအောင်ပထမလေ့ကျင့်လိုက်ပါလေ့ကျင့်လိုက်တဲ့အခါမှာဝိနည်းတွေ့လေအပေါ်နဲ့စိတ်ကလေးကတော်တော်လေးမြဲလာပြီဖမ်းလို့မိပြီမိပြီဆိုလို့ရှိရင်တော့ဒီကံဝအတ္တတံဒီကံအတ္တတမိတိပသနာတိဒီကံဝပတ္တတံဒီကံပတ္တတမိတိပသနာတိဒီကံဝရှိကံမူလိအတ္တတံဝိနည်းကိုဖြစ်စေတဲ့ဒီရှိသောဒီကံအတ္တတမိတိရှိသောဝိနည်းကိုဖြစ်စေ၏ဟူ၍ပသနာတိကိုယ်ကိုယ်ပြပြတိ၏ဒီကံဝရှိကံမူလိပတ္တတံထွက်လေကိုဖြစ်စေတဲ့ဒီရှိသောဒီကံပတ္တတံတောတိဒီကံပတ္တတမိတိရှိစွာထက်လေကိုဖြစ်စေ၏ဟူ၍ပသနာတိကိုယ်ကိုယ်ပြပြတိအရှိသဟောအရှိကိုကူးဖို့လိုတယ်။နောက်ရတံဝါတောသောမောလိအတ္တတံတော်ဝင်လေကိုဖြစ်စေတိရှိသောရတံတောသောအတ္တတံမိတိဝင်လေကိုဖြစ်စေ၏ဟူ၍ပသနာတိကိုယ်ကိုယ်ပြပြတိရတံဝါတောသောမောလိပတ္တတံတော်ထက်လေကိုဖြစ်စေတိရှိသောရတံပတ္တတမိတိသောသာထက်လေကိုဖြစ်စေ၏ဟူ၍ပါသနာတိကိုယ်ကိုယ်ပြပြတိဒုတိယအတုအဲ့ဒီအရှင်းအတုကိုတော့ကြောင်းပြီးတတ်နိုင်တယ်နော်အရှင်းဆိုတာကဘာလဲလို့မေးရင်တော့ကာလဒဏဝေဒနာဆိုပြီးတော့ဝိသုတိမအထက်ကဒါနဲ့ဝိသုတိမမဟာဒီပဆရာတို့ကတို့ကဖွင့်ဆိုထားပါတယ်အချင်းကြာကြာဖြစ်တာကိုရှင်းတယ်အချင်းကြိုတော်လေးဖြစ်တာကိုတော့တို့တယ်ဒီလိုတုံးတာတို့တော့ဒီနေရာမှာဘုဒ္ဓတာတခုထပ်ပြီးပြောဖို့တော့လိုလားတယ်နော်။ဘာလဲဆိုတော့အဲ့ဒီလိုတတိမြဲအောင်ကျင့်တဲ့အပိုင်းမှာယောဂီတွေအဖို့ရေပုံညာအခင်တော့တမာတိအခန်းတစ်ခုခုရှိနေတော့တတိမြဲတတ်ပါလား။ သမာဓိအခန်းတစ်ခုခုကမရှိတယ်ဘူးအဲသမာဓိအခန်းဆိုတာကတခြားကမ္မထာနဲ့ပဲဖြစ်ဖြစ်သို့မဟုတ်ဒီအာနာပါနကမ္မထာနဲ့ပဲဖြစ်ဖြစ်သမာဓိအရှိခံလက်ကျင့်ချဘူးတဲ့အခန်းလေးရှိတယ်ကနေတခိုင်းနဲ့တိုင်းသို့မဟုတ်ဒီနေ့ရအတွင်းမှာတတိကကြက်ပြီးတော့ဒီအာနာပါနအာယုံနဲ့သို့မတည်တဲ့ပုဂ္ဂိုလ်ဖြစ်နေဆိုရင်တော့ဘာလို့ပါမလဲရစ်တဲ့စနစ်ကိုတော့နော်ရစ်တဲ့စနစ်ကတော့အကြံရဆရာတော်ကတော့တိတ်ကနေပြီးတော့တစ်ဆယ်အထိကရည်တော့ပဲတစ်ဆယ်တဲ့ပုံပြီးရည်တဲ့ရင်လဲသင်္ခါအပေါ်နဲ့ဘာဝနာစိတ်ကရောက်ဖြစ်တဲ့ငါးအောက်ကိုလည်းချက်ပြီးမရည်တော့ပဲငါးအောက်ချက်ရည်တဲ့ဆက်ရင်လဲရည်တဲ့ထက်ကနှုံးကသိဉာဏ်နေတော့ဘာဝနာစိတ်ကြီးမတည်ဖြစ်တဲ့ဒါကြောင့်ငါးကနေပြီးတော့ရှစ်အတွင်စိတ်တဲ့ညမှာငါးကနေတစ်ဆယ်အတွင်စိတ်တဲ့ညမှာရနေတယ်အဲဒီတော့ဝင်လေထွက်လေနှစ်ခုကောင်းပေါ့ဝင်လေထွက်လေနှစ်ခုကောင်းကိုအာရုံယူပြီးတော့ဝင်လေထွက်လေ၁ဝင်လေထွက်လေ၂ဝင်လေထွက်လေ၃ဝင်လေထွက်လေ၄ဝင်လေထွက်လေ၅ဝင်လေထွက်လေ၆ဝင်လေထွက်လေ၇ဝင်လေထွက်လေ၈အဲ့ဒီအထိရက်ချင်းရတယ်အဲ့ဒီတိတ်တန်နေရှိအထိစိတ်ကိုဘယ်မှမထွက်ချင်ရဘူးလို့ဒီလိုခံရတဲ့စိတ်ကမွေးဖို့လိုတယ်နော်အဲ့ဒီခံရတဲ့စိတ်မွေးပြီးတဲ့အချိန်ခါကျတော့မှမထွက်အောင်လည်းတကယ်ကြည့်လိုက်လို့စိတ်ကလည်းတော်တော်လေးမထွက်တော့ဘူးညီတော့ပြီဆိုလို့ရှိရင်အဲ့ဒီရေတွက်တဲ့စနစ်ကိုလက်ထွက်လိုက်ရတယ်။ဘာဖြစ်လို့လဲ။ရေတွက်တာဒီညီတယ်ရေတတိထိုင်ခံရေးအတွက်တော့ဥဒေပြီးရေတွက်နေတာ။တတိကမြဲတော့ပြီဝင်နေတွက်လေအာယုံနဲ့တတိကမြဲတော့ပြီဆိုလို့ရှိရင်ထိုပုဂ္ဂိုလ်ဒီရေတွက်ကိုမလိုတော့ဘူး။ဒါကပထမအချက်တတိစီရမယ်အချက်တစ်ခုနော်။နောက်တစ်ခုကတော့ဒီဝင်အာနာပါနကမ္မဋ္ဌာန်းကိုပေါင်းမြတ်အထုတ်တဲ့ပုဂ္ဂိုလ်ဟာမအားကိုနှလုံးသွင်းရမလဲလို့မေးရင်တော့ဝိသနိမေအထကရာမထမအထဆံမျက်နှာ298မှာတတိပိဋ္ဌာပါတယ်ဒီတတိပိဋ္ဌာကတော့အာနာပါနနမိတ်ပေါ်လာတဲ့အခါမှာတတိပိဋ္ဌာတဲ့တတိပိဋ္ဌာဖြစ်တယ်ဆိုတော့နမိတ်မပေါ်ပြီမှလည်းဒီစည်းကလေးကလိုက်နာကြည့်မယ်ဆိုရင်တော့အကျိုးရှိပါတယ်ဘယ်လိုလဲအထာနေနာတဏိမိတ်တာနေဝဝဏတော့မနတိသာတပဏလက္ခဏတော့ပိစ္ဆဝဒီစကားရခဲ့။အထာသောနမိတ်ပြင်ပေါ်ရအခါနဲ့အနေနာသောယောဂဝဆရာပုဂ္ဂိုလ်တိတဏိမိတ်တံသောနမိတ်ကိုဝဏတော့အယောင်အစင်အားဖြင့်နေဝမနတိကတ္တပနှလုံးမပင်အပိလက္ခဏာတော့သဘာဝလက္ခဏာသမင်းများလက္ခဏာအဖြစ်နပိစ္ဆဝခိတပမစင်ခြင်းမစူးစမ်းအပိနမိတ်တခုပေါ်လာပြီအာနာပါနနမိတ်တခုနော်လေကြောင့်ပေါ်လာပြီဆိုကြပါစို့အဲ့ဒီနမိတ်ပေါ်လာပြီဆိုလို့ရှိရင်ဒီနမိတ်ကိုအယောင်အနည်းနဲ့တွတ်ပြီးနှလုံးမသွင်းဘူးဘာဖြစ်လို့လဲအယောင်ကိုတွတ်နှလုံးသွင်းလိုက်ရင်ဝဏကတိုင်းတဲ့အခုဆိုရတဲ့အာနာပါနကမ္မထာမဟုတ်တော့ဘူးလမ်းချော်သွားပြီနော်နာလက္ခဏာတော်ပစ္စဝခိတဗံသဘာဝလက္ခဏာတမင်းညလက္ခဏာခေါ်တဲ့လက္ခဏာတွေကိုတွတ်ပြီးနှလုံးမသွင်းဘူးသဘာဝလက္ခဏာကိုသွားနှလုံးသွင်းလိုက်ခဲ့မယ်ဆိုရင်ဓကမထံပဲကုသလိုက်တယ်။အာနာပါနကမ္မထံမဟုတ်တော့ဘူး။မာမညလက္ခဏာကိုသွားပြီးနှလုံးနဲ့မသွင်းနဲ့။သာမညလက္ခဏာဆိုတာကတော့အနိစ္စဒုက္ခအနတ္တ။မာမညလက္ခဏာကိုသွားပြီးနှလုံးသွင်းလိုက်တဲ့အချိန်ကကြတော့ခေါ်ဖြစ်တယ်။နှလုံးမသွင်းရသေးနဲ့။နှလုံးမသွင်းရမယ့်အချိန်ခါမှာသွားပြီးနှလုံးသွင်းတော့အချိန်ကမရောက်သေးဘူး။မရောက်သေးဘူးဆိုတာကသာမညလက္ခဏာရကပြောကြတဲ့အတိုင်းပဲအနိစ္စဒုက္ခအနတ္တဆိုတဲ့ဒီလက္ခဏာရဲ့သုံးဌာန်ဒီယုံနာသင်္ခါရတရားအလုံးနဲ့ဆက်ဆံနေတဲ့အတွက်တို့ကိုသံမင်းရလက္ခဏာလို့ခေါ်တယ်ယုတ်တိုင်းနံတိုင်းမှဒီအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာရှိတယ်ဖြစ်ပြီးပြည့်နေတဲ့အနိစ္စလက္ခဏာရှိတယ်ဖြစ်ခြင်းပြည့်ခြင်းပြည့်အနိစ္စခံရတဲ့ဒုက္ခလက္ခဏာရှိတယ်မပြည့်စည်တဲ့အခြေကအတိုင်းမှနိဒါရအပြည့်ဒီကအတ္တမဟုတ်တဲ့အနတ္တလက္ခဏာရှိနေတယ်ဒီတော့ယုတ်တိုင်းနံတိုင်းနဲ့ဆက်ဆံနေတဲ့လက္ခဏာဖြစ်လို့သူကသံမညလက္ခဏာလို့ခေါ်တယ်။အဲဒါဒီသံမညလက္ခဏာအရအနိစ္စဆိုတာကဘာလဲ။အနိစ္စံဒီပင်းဆက်ခန္ဓာညကပြောလို့ပြီနော်။အနိစ္စအနိစ္စဆိုတာကခန္ဓာ၅ပါးကိုယ်တိုင်အနိစ္စလို့ပြောတော့မိမိကခန္ဓာ၅ပါးမှမတူသေးတဲ့ပုဂ္ဂိုလ်သူကအနိစ္စကိုတော့နှလုံးသွင်းလိုက်တော့အဖြစ်ရင်းစံရင်းတူနေတယ်လားမတူဘူးအဖြစ်ကျော်နေတယ်ဒါကြောင့်ဝင်လေထွက်လေဝင်လေဖြစ်ပြအနိစ္စအထက်လေဖြစ်ပြအနိစ္စမနည်းတော့ပဲတည့်ရတာတော့မဟုတ်ပါဘူးဒီကမာကြီးတယောက်ရောက်လာတယ် တမီတော်နဲ့ခွေးကြီးကျော်နဲ့ခွေးကြီးကြောင်ရောက်လာတော့လည်းခွေးကြီးစကားပြောရတာပေါ့လေဒီကမကြီးဘာတရားဒီများနှလုံးသွင်းနေတယ်ဒီကြီးဒီတော့ကအနိစ္စဒုက္ခအနတ္တပဲနှလုံးသွင်းနေတယ်တဲ့ဒါဖြင့်ဒီကမကြီးရုပ်တည်နေနေသိပလားလို့ဖြစ်ပြီးနေလိုက်ရင်တော့ပြဿနာကတော်တော်လေး
သူသူသွားမယ်
ဟုတ်တယ်မလားဒီတော့သူ့အစဉ်ကခန္ဓာ၅ပါးမှာမလူသိတဲ့ပုဂ္ဂိုလ်ကအနိစ္စဒုက္ခအနတ္တနှလုံးသွားပြီးသွင်းနေလိုက်တော့မိစ္ဆာအစဉ်တိတ်ကျော်သွားတယ်ကိုယ့်အစဉ်မဟုတ်ဘူးဒါကြောင့်ဝင်လေအနိစ္စထွက်လေအနိစ္စဝင်လေဖြစ်ဖြစ်အနိစ္စထွက်လေဖြစ်ဖြစ်အနိစ္စအစပ်ပြီးဒီလိုသွားပြီးတော့လေနှလုံးမသွင်းပါနဲ့။အိုးကို့အရှင်ကဒီလိုနှလုံးသွင်းရမယ်အရှင
်မဟုတ်သေးဘူး
နော်။အဲ့ဒီအချက်ကလေးကိုသူကတင်ပြထားတော့ဒီအချက်ကိုကို့အာနာပါနရှုနေတဲ့ကို့လိုနမိတ်မပေါ်ခင်အပိုင်းမှလည်းလိုက်ရသေးတယ်စီကံတစ်ခုဖြစ်တယ်။ဒါစီကံလည်းလို့မေးတော့နလက္ခဏာတော်ပိစ္ဆဝခိတကံသဘာဝလက္ခဏာကိုလည်းမစူးစမ်းမဆင်ញင်ရဘူးနှလုံးမသွင်းရဘူး။မာမင်းများလက္ခဏာကိုတဲ့အနိစ္စဒုက္ခအနတ္တကိုလည်းမဆူးဆန်းမဆင်ញင်ရဘူးနှလုံးမသွင်းရဘူးဒီအင်္ဂါရပ်ပဲသဘာဝလက္ခဏာဆိုတာကတော့အတူတူဒီနေရာမှာတော့ဓာလိဘကိုဥတည်ထားပါတယ်အာနမရကိုရှုနေတဲ့ပုဂ္ဂိုလ်ကမာကျန်လေးပြောထုတ်ဖို့ဆိုတဲ့ပထဝီဓာတ်ယောသိပသိခေါ်တဲ့အာဘောဓာတ်ပူဧခေါ်တဲ့ဒေဇောဓာတ်ထောက်ကံတုံးကံခေါ်တဲ့အဝံယောဓာတ်ဒီဓာတ်တွေကိုသွားနှလုံးမသွင်းရဘူးဒါဓာတ်ကြီးလေးပါတို့ရဲ့ကိုယ်ပိုင်သဘာဝလက္ခဏာအတူတူပဲသောကဝကိုယ်ပိုင်သဘာဝလက္ခဏာတွေကိုသွားပြီးနှလုံးသွင်းလိုက်ခြင်းသောပုဂ္ဂိုလ်ဒီအာနာပါနကမ္မဋ္ဌာန်းကိုအာထုတ်ပြီးမမြည်ပဲဓာတ်ကမ္မဋ္ဌာန်းကိုအာထုတ်ပြီးညီးသွားလိုက်တယ်။ဓာတ်ကမ္မဋ္ဌာန်းအာထုတ်ခြင်းကဓာတ်ကမ္မဋ္ဌာန်းဘောင်စည်းကံဆိုတာဤတန်ရှိတယ်။သောစည်းကံအတိုင်းလိုက်မှာရှိကြအာထုတ်ရပါတယ်နော်။ဒီတော့ဒီနေရာမှာဓာတ်ကိုမကြည့်ရဘူးဆိုတော့မားတဲ့ဒီဝင်နေတွေ့နေမှာမားတဲ့သဘောကျတဲ့သဘောလေးတဲ့သဘောတွေမကြည့်နဲ့။ပြောတာထောတာပေါ့တာလည်းမကြည့်နဲ့။ယုတ်တိဖွဲ့ရှင်းနေတာလည်းမကြည့်နဲ့။ပူတာအေးတာလည်းမကြည့်နဲ့။ထောက်တာတွန်းတာလည်းမကြည့်ရဘူး။မကြည့်ရင်ဘာကြည့်ရမလဲလို့မေးတော့ဒီလေးကိုကြည့်ရမယ်။လေးကိုဘယ်နေရာကနေကြည့်ရမလဲလို့မေးရင်တော့လေးကြည့်ရမယ့်နေရာနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဝိသုဒ္ဓိမေအထက်ကရာကနေရာလေးတစ်ခုတော့သတ်မှတ်ပေးထားပါရစ်နော်။အဲ့ဒီနေရာသတ်မှတ်ပေးထားတာကဘယ်မှာတတ်မှတ်ပေးထားတယ်လို့မြင်တော့ဖုဋ္ဌဌာနလို့ခေါ်ထုတ်အပ်တဲ့ဤတဲ့နေရာလေးမှာသာတတိထားပြီးပေါ်မြတ်အပ်ထုတ်ရမယ်။ဘာကြောင့်လဲ။ဤတဲ့နေရာကိုသိထားပြီးပေါ်မြတ်အပ်ထုတ်မှအသာရှင်ဒီဘာဝနာကအပြည့်စုံနိုင်တဲ့အကြောင်းကိုဝိသုဒ္ဓိမေအထက်ကရာပထမတဲ့ဆံမြေနာ290မှာဖွင့်ဆိုထားပါနော်။ဘုရားဘုရားကတိပဏ္ဏတတိယပိဋကဘာဝန္တသေဝဘာဝနာတာမိစတိဘုရားဘုရားကတိသီယသီယဌာန၌တတိယတတိကိုသပိဋကဝါထ၍ဘာဝန္တသေဝပေါ်များအထုတ်နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာ၌တန်လျင်ဘာဝနာအာနာပါနာတတိဘာဝနာဒီတာမိစတိပြီးစီပြည့်စုံ၍နာနိုင်၏ဤတဲ့နေရာလေးမှာစိတ်ကပ်ထားပြီးတော့ဝါမျာအထုတ်နိုင်တဲ့ယောဂဝါဒပုဂ္ဂိုလ်ရဲ့သန္တာမှာတယ်ဒီအာနာပါနဘာဝနာတွေကြီးကြီးနိုင်တယ်ပြည့်စုံနိုင်တယ်ကြီးကြီးပြည့်စုံနိုင်တယ်ဒါသင်္ခါရဘာကထိတဲ့နေရာထိတဲ့နေရာဒီနှာခေါင်းရှည်နေတဲ့ပုဂ္ဂိုလ်များအတွက်နာဒီပြနှာခေါင်းတိုနေတဲ့ပုဂ္ဂိုလ်များအတွက်ဆိုရင်အထက်နှုတ်ခမ်းများမှာအထိများတယ်လို့အထက်ကတော့ဒီလိုသတ်မှတ်ချက်ပေးအဲ့ဒါကိုဇရုံတရားတော့ဘယ်လိုအမိန့်ရှိလဲ။နှာခေါင်းရှည်နေတဲ့အိန္ဒိယကလာတွေမှာတော့နာတိပြမှာထိတယ်။နှာခေါင်းတွန်နေတဲ့ဗမာတွေမှာတော့အထက်နှုတ်ခမ်းများပဲထိတယ်။သူကတော့ဒီလိုပြောတယ်နော်။ကဲ။အဲ့ဒီရှင်းရှင်းချင်းတွေ့ချင်းတွေ့ပါသေးမိမိတို့ဘယ်နေရာမှာနေလေအထိများလဲ။အထိအများဆုံးနေရာလေးမှာဖြစ်ကြတော့ကတ်ထားရမယ်။ပိုကောင်းတာကတော့အထက်နှုတ်ခမ်းများဆိုရင်တော့ပိုကောင်းတယ်။ဘာကြောင့်နာလိဝမှာသွားပြီးဒီလိုကသိထားတယ်နာလိပြားဆိုတာကတော့အလဲကောင်ဘူးလေးဆိုတာပါနော်နာလိဝဆိုတာကပုံစံတစ်မျိုးသွားကြတယ်နာလိဝမှာသွားပြီးသိထားလိုက်တဲ့အခါကျတော့အသက်ကတကယ်တမ်းကျူးပြီးသလိုရှင်တော့တစ်ထိုင်အကျက်မှာတစ်ဖက်ပဲထင်ရှားတယ်တစ်ဖက်ကလည်းပြီးမထင်ရှားဘူးအဲဒီတစ်ထိုင်အကျက်မှာတစ်ဖက်ကထင်ရှားလို့ထင်ရှားတဲ့ဘက်ကိုသိကပ်ပြီးရှုနေတော့တော့ကျနှာခေါင်းကဟိုဘက်ကပွင့်ပြီးဟိုဘက်ပြောင်းနေပြောင်းသွားကြတယ်အဲဒါဟိုဘက်လိုက်ပြီးမှလည်းကျန်တယ်တခါဒီဘက်ကခိုးဘက်ကပြိတ်ပြီးတော့ဒီဘက်တခါပြောင်းနေပြောင်းလိုက်အဲ့ဒီလိုဘယ်ညာအပြောင်းအလှဲရှိတယ်ဘယ်ညာအပြောင်းလဲရှိနေတဲ့အတွက်စိတ်ကဟိုဘက်ပြောင်းတယ်ဒီဘက်ပြောင်းတယ်ဆိုတော့မိမိလိုလားတောင်းတာနေတယ်တဏှာကြီးနှစ်နာရီစသည်ဖြင့်ဒီဝိနည်းဖြစ်လေအာယုံပေါ်နဲ့တည်တတ်နေတဲ့သမာဓိဆိုတော့ဖြစ်နေပါမလားမဖြစ်နိုင်ဘူးဖြစ်ဖို့တော်တော်လေးခက်တယ်တစ်ထိုင်မှတစ်ဖက်ပဲဖြစ်တယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ကောင်းပါတယ်တစ်ဖက်မှာပဲစိတ်ကထားရတယ်နော်အဲ့ဒီလိုမဟုတ်ဘဲနဲ့အထက်နှုတ်ခမ်းကဆိုရင်တော့သူကဉာဏ်လိုက်ပြီးကြောင်းနေဖို့လိုသေးလားမလိုတော့ဘူးကြောင်းဖို့သိမလိုဘူ အဲ့မှာဖြီးတဲ့နေရာမှာဘာကိုကြည့်ရမလဲလို့ပြီးတော့သူကကမ္မထာရဲ့နာမည်ကဘာအာနာပါနာကမ္မထာအာနာပါနာဆိုတာကဝင်နေတဲ့ထွက်နေဝင်နေတဲ့ထွက်နေကိုရှုနေတဲ့ကမ္မထာဖြင်းချင်းကြောင့်ဖြီးရကိုမကြည့်ပဲဖြီးတဲ့နေရာမှာလာဖြီးနေတဲ့လေလေးကိုကြည့်ရတယ်ဒီသုံးတောင်းကိုလွှတ်တိုက်ဒီသုံးတောင်းကိုလွှတ်တိုက်လိုက်တဲ့အချိန်ခါမှာလောကတေတုံးကိုဟိုဘက်ဒီဘက်ဆွဲနေပြီဆိုရင်တေတုံးကိုဖြတ်ကျော်ပြီးတော့ဟိုဘက်သွားလိုက်ဒီဘက်သွားလိုက်တွန်းတယ်။အဲဒီလိုသွားတဲ့အချိန်ခါမှာတေတုံးကိုဟိုဘက်ဒီဘက်ကျော်နေတဲ့လွှတ်ကိုလိုက်နေပြီပဲတေတုံးကိုဖြီးတဲ့နေရာကနေတောက်ပြီးတော့လွှတ်ကိုဖြီး။ဖြီးတာကတေတုံးကိုကြည့်တာတော့မဟုတ်ဘူး။တေတုံးမှာလာဖြီးနေတဲ့လွှတ်ကိုဖြီးတာ။ဖြီးမှုကိုကြည့်နေတာလည်းမဟုတ်ဘူး။လွှတ်ကိုပဲကြည့်တာ။ဒီတော့တေတုံးကိုလည်းမကြည့်ဘူးဖြီးတဲ့ဘောလည်းမကြည့်ဘူးဖြီးနေတဲ့လွှတ်ကူတာဖြီးတယ်အဲ့ဒီစကားလေးတော့ကြွယ်ပြောင်းအောင်မှတ်ထားဖို့လိုတယ်အလားတူပဲဒီမှာဒီအာနာပါနဝင်ရင်ထွက်လေကိုရှိတဲ့အပိုင်းမှာလေးကိုသာကြည့်တယ်ဖြီးမှုကိုလည်းမကြည့်ဘူးသို့တော့ဖြီးတဲ့နေရာကလေးကိုသာစောင့်ကြည့်တယ်လေးကအထက်လည်းဝင်နေတဲ့အပြင်လည်းထွက်နေတဲ့အတွက်အထက်လိုက်ကြည့်လို့ရှိရင်ဣဇ္ဇတဝိခေပအတွက်မှာရှိပြန်နေသွားတယ်အပကိုလိုက်ကြည့်မယ်ဆိုလို့ရှိရင်တော့ဘဟိတဝိခေပအပြင်မှာစိတ်ပြတ်ပြီးတော့လွတ်သွားတယ်။အဲဒီလိုအတွင်းအပြင်စိတ်တွေကပြတ်လွတ်နေပြီဆိုလို့ရှိရင်တော့ဒီကမ္မထာကြီးပြည့်စုံဆုံးနိုင်လား။မပြည့်စုံနိုင်ဘူး။ဟုတ်တယ်မလား။ဒါကြောင့်ဦးဇင်းတို့ဒီအတွင်းအပြင်စိတ်ပြတ်လွတ်မှုကိုတော့တားမြစ်ပေးဖို့လိုအပ်ပါတယ်။အတွင်းအပြင်စိတ်ပြတ်သွားလဲစိတ်ပြတ်လဲနေတဲ့သဘောကိုတားမြစ်ရဲ့အတွက်ကဘယ်မှာစိတ်ထားရမလဲလို့မေးရင်ခန္ဓာကပြောကြတဲ့အတဲ့ဖုတ်ထဖုတ်ထဌာနလို့ခေါ်ဆိုအပ်တဲ့ ठी တဲ့နေရာလေးမှာသာစိတ်ကထားရမယ်။ ठी တဲ့နေရာလေးမှာစိတ်ထားပြီးတော့လေလေးကိုသာစိတ်ပြီးရှိနေရတယ်။အဲဒီလေကိုစိတ်ပြီးကြည့်နေတဲ့အပိုင်းမှာဝင်လေထွက်လေလို့မမဖဲမနေနိုင်ရင်တော့မှတ်ပါ။မမဖဲနေနိုင်ရင်တော့သူပုဂ္ဂိုလ်ကမမှတ်တာပိုကောင်းတယ်။လေလေးကိုညံတဲ့စိတ်ကကြည့်ဒီနေ့အပိုင်းမှာကြီးတဲ့နေရာကလည်းသိကြီးကအတွင်းဘက်အပြင်ဘက်နှစ်ဖက်လုံးကိုညွှဲ့မတော့အောင်တော့တတိထားပါနော်အဲ့ဒီလေးလေးကိုဆက်ကြည့်နေရတာနောက်တော့ယောဂီပုဂ္ဂိုလ်ကကြီးတာကိုမသိတော့ဘဲနဲ့လေးချောင်းလေးကိုပဲသိနေလိမ့်မယ်အဲ့ဒီလေးချောင်းဟာအချိန်ကြာကြာဖြစ်ရင်လည်းအချိန်ကြာကြာဖြစ်တယ်လို့သိပါအချိန်တိုတိုဖြစ်ရင်လည်းအချိန်တိုတိုဖြစ်တယ်လို့သိပါအချိန်ကြာကြာဖြစ်အောင်လည်းတက်တယ်မကြိုးစားပါနဲ့အချိန်ကြိုးရလေးဖြစ်အောင်လည်းတက်တယ်မကြိုးစားပါနဲ့အဲ့ဒီသဘောကိုတော့အဲ့ဒီစဉ်းစားလေးကိုတော့ယူနေစားလိုက်တာထားဖို့လိုတယ်ဒီတော့ဒီပြောပြီးတဲ့စကားလေးကိုနည်းနည်းလေးပြန်ပြီးခြုံကြည့်လိုက်မယ်ဆိုလို့ရှိရင်ဝိနည်းထုတ်နေဖြစ်နေတဲ့ပုဂ္ဂိုလ်ဒီသဘာဝလက္ခဏာကိုရှုရမလားမရှုရဘူးလားမရှုရဘူးဒါကအထက်ကကအတိအကျသတ်မှတ်ချက်ပေးတယ်သဘာဝလက္ခဏာတွေကိုသွားပြီးရှုလိုက်မယ်ဆိုလို့ရှိရင်ဘာကမ္မထံဖြစ်သွားမလဲဓာတ်ကမ္မထံဖြစ်သွားလိမ့်မယ်နော်ဒါကြောင့်ဦးဇင်းတို့ဓာတ်ကမ္မထံနဲ့အာနာပါနကမ္မထာတိလုံငန်းတွင်ချင်းမတူပါဘူးဗရာတလံသန္တလံသာဖြစ်တယ်နော်လုံငန်းတွင်ချင်းတူတာမတူဘူးသူအာနာပါနကမ္မထာကကမ္မထာ40ဒီမှာပညာကိုအာရုံယူတဲ့ကမ္မထာပရမတ်ကိုအာရုံယူတဲ့ကမ္မထာဆိုပြီးကမ္မထာကိုခွဲတန်းချလိုက်တဲ့အခါမှာအာနာပါနတိပညာကိုအာရုံယူပြီးရှုပါသွန်းလိုက်ရတဲ့ကမ္မထာအမျိုးအစားတွေမှာဒါကြောင့်မထန်ဆိုတာကပရမတ်ကိုအာရုံယူပြီးရှုပါသွန်းတဲ့ကမ္မထာကမ္မထာရင်ဥတည်ကြခြင်းတူတာမတူဘူးအထုကအာရုံရင်းနဲ့တူလားမတူဘူးနော်ဒါကြောင့်ဒီညမှာဆရာရှင်ဆိုလိုနေတဲ့အရှင်အတုဆိုတာဝါရောလေးတဲ့ပရမတ်တရားရဲ့အရှင်အတုကိုသာပြောပါတယ်လို့တချို့ကဒီလိုယူဆကြအပြန်နဲ့အဲဒီလိုယူဆတဲ့ပုဂ္ဂိုလ်ရဲ့ဒီယူဆချက်ကြီးမှားလားမှန်လားဆိုတာကိုဦးဇင်းတို့ကပါဠိတော်အထက်ကနေဒီကားလေးနဲ့ပြန်ပြီးတော့တိုင်းတန်ကြည့်ရအောင်။ဒီပြန်ကြည့်နေတဲ့တိုင်းကြည့်လိုက်တဲ့အခါကျတော့ပရမတရားတို့ရဲ့သက်တမ်းနဲ့ပတ်သက်ပြီးတော့ပေါ့နော်။ဦးဇင်းတို့စိတ်ကြီးမှာခြင်းမှု၊ဒီမှု၊ရက်မှုဆိုတဲ့ဥပါတိပင်ခဏငယ်သုံးချက်သက်တမ်းရှိတယ်။ခြင်းတဲ့ကာလရှိတယ်ဒီတဲ့ကလည်းရှိတယ်ပြက်တဲ့ကလည်းရှိတယ်ဒီဖြစ်မှုဒီမှုပြက်မှုဆိုတဲ့ကာလတစ်ခုတည်းဒါနံပြားတို့ရဲ့သက်တမ်းလေးတစ်ခုအဲဒီကာလကဘလောက်ကြာတယ်လို့မေးရင်တော့မျက်စိဓမ္မိတ်နေရာတပြက်လက်ဖြစ်တတို့လို့ခေါ်ဆိုအပ်တဲ့အချိန်ကာလအတွင်းမှာသ စိတ်တော်မြည်ဒီမှာအကျင့်ကလေးတသိမ့်မကဖြစ်ပြီးဖြစ်နေတယ်လို့အဆိုရှိသို့အဆိုရစိတ်တစ်ခုရဲ့တန်တန်းကိုတိုင်းတာပြပါဆိုရင်တစ္ဆက်ကံကိုတစ္ဆက်ကံလို့ခေါ်ဆိုအပ်တဲ့မျက်စိနဲ့အလျားရပြီးလက်ဖြစ်တဲ့အတွင်းတစ္ဆက်ကံကိုဆိုတဲ့အချိန်ကာလကိုကလေးတသိမ့်အောင်ပုံရင်ဒီဘုံခန့်တော့တာရှိတဲ့တန်တန်းပဲနော်။နန္ဒရရဲ့တန်တန်းကအဲ့ဒါလောက်တူတောင်းတယ်။အဲ့ဒီနန္ဒရရဲ့တန်တန်း16ချက်စိတ်ချက်ကလည်း16ချက်ဒီယုတ်တရားတို့ရဲ့တန်တန်းဖြစ်တယ်။သို့တော့ယုတ်ဆိုင်ကတော့အမြတ်လက်ခံတဲ့သမာဓိဝါဒလို့တော့မှတ်ပါနော်။ဝါဒခွဲလေးတွေလည်းနည်းနည်းရှိတယ်။ဒီတော့စိတ်ချက်က16ချက်အဲ့ဒါရှင်းချောင်းကုန်တယ်ရှင်လူတို့တော့ကသူ့ရဲ့တင်းကိုတန်းလိုက်မှာသတ္တရတာဖြစ်တဲ့ခဏိကရူပဓမ္မနာအမာယုဆိုပြီးတော့ဒီလိုဖွင့်ဆိုထားပါတယ်ဗရမတရားတို့ရဲ့ယုတ်ဗရမတရားတို့ရဲ့ဒုတိယဖြင့်ယုတ်အစစ်တို့ရဲ့တန်တန်းဖြစ်တဲ့ခဏ16ချက်ဆက်တဲ့ရှိတယ်ဖြစ်တဲ့ခဏ16ချက်ဆိုတော့တစ္ဆက်ကံကိုအကျင့်ကလေးတသိန်းပုံရဒဘုံခန္ဓာနာတရားရှိတဲ့16ချက်ဆိုတော့တစ္ဆက်ကံကို16နဲ့စမ်းလိုက်ရင်တစ္ဆက်ကံကိုအကျင့်ကလေး9000တော့ပုံရဒဘုံခန္ဓာတန်တန်းရှိတယ်လို့ဒီလိုဆိုလိုတယ်နော်ဒါယုတ်ပြတို့ရဲ့တဒံအဲဒီတော့အဲ့လောက်တွန်းတုံးနေတဲ့ဒီယုတ်ပြတို့ရဲ့တဒံရှိတာဖြစ်ပါတယ်အဲ့ဒီစိတ်ကခဏ16ချက်တဲ့ပုံပြီးအသက်ရှင်တဲ့ယုတ်ဆိုတာလည်းရှိလားမရှိဘူးစိတ်ကခဏ16ချက်အောက်ယုတ်လျောက်ပြီးတော့တဒံရှိတဲ့ယုတ်ဆိုတာလည်းရှိလားမရှိပါဘူးစိတ်ကခဏ16ချက်ပုံတွေတိုင်းတာပြထားတယ်အဲ့ဒီလိုပုံတွေတိုင်းတာပြထားတဲ့အတွက်အချင်းကြာကြာဖြစ်နေတဲ့ဝါရောလေတ္တပရမတရားကအတမျိုးအချင်းတူတူဖြစ်နေတဲ့ဝါရောလေတ္တပရမတရားကအတမျိုးဆိုပြီးနှစ်မျိုးရှိကောင်းသလားမရှိကောင်းဘူးပုံစံတစ်ခုပဲရှိတယ်ဘာပုံစံတစ်ခုလဲစိတ်ခန္ဓာ16ချက်ခန့်အချင်းကာလကြာပြီးရင်ပြည့်စုံတော့တယ်ဒီပုံစံတစ်ခုပဲမူတည်ရှိဒါကြောင့်ပရမတ္တသစ္စာနဲ့မှအတူတူရှိလားမရှိဘူးဒါပြောချင်တာဒီတော့ခုဘုရားရှင်ကလည်းအတူချင်းသိအောင်ရှုပါလို့ဒီအာနာပါနကမ္မထာမှာသင်ကြားနေတော့ပရမတ္ထသစ္စာလည်းကိုညီရပြီးတော့သင်ကြားနေတော့မဟုတ်ဘူးဆိုတာခံမလို့မရဘူးလားရပါတယ်ထက်ကဥစ္စေလို့ကမ္မထာလေးကိုခွဲတိုင်းချလိုက်တဲ့အချိန်ခါမှာအာနာပါနဒီသိညာကိုအာယုံယူပြီးရှုပါသုံးရမယ်ကမ္မထာအမျိုးစားထဲမှာပါနေတဲ့အတွက်ခုဒီကမ္မထာမှာဘုရားရှင်ကအချင်းအတူကိုရှုပါလို့ပြောခြင်းဒီဉာဏ်နဲ့သမုဒိသစ္စာနဲ့ကလည်းပြောနေတဲ့စကားလို့မှတ်ပါပရမတ္တသစ္စာနဲ့ကပြောတဲ့စကားမဟုတ်ဘူးဘာဖြစ်လို့လဲအာနာပါနကမ္မထာဒီသဘာဝလက္ခဏာကိုနှလုံးသွင်းရတဲ့ကမ္မထာမျိုးမဟုတ်ဘူးဗာမဉ္ဇလက္ခဏာကိုလည်းနှလုံးသွင်းရတဲ့ကမ္မထာမျိုးမဟုတ်ဘူးဘာဖြစ်လို့လဲအာနာပါနဒီသူကဉာဏ်နဲ့ဉာဏ်ရအောင်ကြိုးစားအထုတ်နေတဲ့ကမ္မထာတစ်မျိုးသာဖြစ်တယ်ဉာဏ်ရမြင်လဲဇံကတဝိပဿနာကုရဇံမရပြန်ဥပ္ပဇ္ဇရတမာတိကနေပြီးတော့ဝိပဿနာကုလည်းရပါတယ်နှစ်မျိုးတော့ရှိတယ်နော်နှစ်မျိုးရှိတဲ့နဲ့သူရဲ့ဥဉ္ဇက်ကသရုတ်တန်ဆံတမာတိကိုဥတည်ပြီးတော့ဘောမြတ်အထုံနေတဲ့ဓမ္မထံအဲဒီလိုဘောမြတ်အထုံပြီးတဲ့အချိန်ကမှဒီသရုတ်တန်ဆံတမာတိဆက်ပြီးတော့အခါကျမှယောဂီသူတော်ကောင်းကဒီသရုတ်တန်ဆံတမာတိကိုအခြေခံဥပ္ပန္နကိုတခြင်းတက်ပြီးကုမှဖြစ်တယ်နော်ကဲဒီတော့အာနာမနာကိုရှိတဲ့ပုဂ္ဂိုလ်ကရှိတဲ့နေရာမှာလာချိနေတဲ့လေးလေးကိုသိခဲ့ရတယ်နော်လေလေးကိုစိတ်ဆိုင်ပြီးတဲ့အချိန်ခါမှာဒီလေလေးအချိန်ကြာကြာဖြစ်ရင်လည်းဖြစ်တယ်လို့သိနေရမယ်။အချိန်တော်တော်ဖြစ်ရင်လည်းဖြစ်တယ်လို့သိရမယ်။တတိပေါ်ပြီးမြဲတော့အောင်လေ့ကျင့်တာဒါပြောနော်။ပထမတော့ရောရောဝင်လေးဖက်လေးအပေါ်မှာတတိမြဲအောင်လေ့ကျင့်လိုက်။အဲဒီလိုမြဲလာပြီဆိုတဲ့အချိန်ခါမှာအနည်းဆုံးနိုင်ဝဲတော့မြဲအောင်လေ့ကျင့်ရပါတယ်။စိတ်ဆိတ်ကဘယ်မှမပြေးတော့ဘူး။မပြေးအောင်လဲနေရာတွေကိုရွေးချယ်ထားရတယ်။ဒါဖြစ်လို့လေခန္ဓာကဘုရားရှင်ကဘုရားအထုံးမဲ့နေရာတစ်ခုကိုတော့သုံးမဟုတ်သိပင်းသုံးမဟုတ်သိဉ္ဇဉ်နဲ့နေရာတစ်ခုကျောင်းအရာနေရာတစ်ခုဖြစ်သတ်မှတ်ပေးတာကဇံအထုံးတဲ့ပထမဇံရဲ့အန္တရာယ်ဆုချက်ဟာဘာလဲလို့မေးရင်တတ္တတတ္တကန္တကတာဆိုပြီးဒီလိုအထက်ကများမှာဖွင့်ထားတယ်အတ္တဏီပရမဇံတမာတိရဲ့ဆုချက်ပရမဇံတမာတိကိုပြပြစေတတ်တဲ့အဓိကအကြီးအကြီးဆုံးအကြောင်းတစ်ခုဒီအတန်ဖြစ်တယ်။အတန်ကနှောက်ချက်နေပြီဆိုရင်ဒီသမားလေးခြုံတော့လို့မခံဘူး။ဗရမဇန်ဆိုင်လိုက်ပြန်ပြီးတော့ဆက်ကြလိုက်။ဗရမဇန်ဆိုင်လိုက်ပြန်ပြီးဆက်ကြလိုက်မခံချင်ဘူး။အတန်ဒီဗရမဇန်ရဲ့အကြီးဆုံးအန္တရာယ်တစ်ခုဖြစ်နေတဲ့အတွက်သို့အတန်ဒီသိစိတ်တဲ့နေရာမျိုးကိုပြန်ချင်တာရွေးချယ်ပြီးအာနာပါနကမ္မထံသို့မဟုတ်ကမ္မထံဟူသမျှကိုပေါင်းပြန်အထောက်ဖို့ရအတွက်ပြန်ချင်တာရည်ညွှန်းထားနော်။ဒါကြောင့်ဒီညမှာ အခြေအတိုရှိတဲ့အပိုင်းမှာလည်းယောဂီသူတော်ကောင်းကတတိကအနည်းဆုံးနိုင်ဝဲတော့မြဲအောင်တော့ပထမလေ့ကျင့်ရတယ်ဝင်နေထွက်နေအပေါ်၌အဲဒီလိုလေ့ကျင့်တဲ့အပိုင်းမှာတချို့ယောဂီတွေကထွက်နေထင်ရှားတာရှိတယ်တချို့ကဝင်နေပဲထင်ရှားတာရှိတယ်တချို့ကဝင်နေထွက်နေနှစ်မျိုးလုံးထင်ရှားတာလည်းရှိတယ်ဝင်လေထင်ရှားတဲ့ပုဂ္ဂိုလ်ကဝင်လေအပေါ်နဲ့တစ်ဖက်သက်ရှိပါထွက်လေထင်ရှားနေတဲ့ပုဂ္ဂိုလ်ကလည်းထွက်လေအပေါ်မှာတစ်ဖက်သက်ရှိပါနှမျိုးလုံးထင်ရှားတဲ့ပုဂ္ဂိုလ်ကလည်းနှမျိုးလုံးအပေါ်မှာရှိပါ ဉာဏ်ရင်တော့တစ်ဖြည်းဖြည်းဘာဝနာတမာတိကရင့်ကျက်လာရင်တော့နှမျိုးလုံးထင်ရှားလာပါလိမ့်မယ်အဲ့ဒီတော့ထင်ရှားလာတဲ့အချိန်ခါမှာအရှင်းအတူကကိုတော့ကြောင်းနိုင်တယ်ဒါပေမဲ့လည်းယောဂီတော်ခမ်းများများမှာဖြစ်တတ်တဲ့အလေးထားတစ်ခုကတော့ဘာလဲလို့မေးရင်တော့ဝင်လေထွက်လေပျောက်သွားခြင်းပဲအဲ့တော့ရှင်နေရာကနေပြီးတော့ဒီအာနာပါနကမ္မဋ္ဌာန်းကိုရှင်းပွားနေရာကနေပြီးတော့တမာတိစိတ်ကတော့ဖြစ်လာပြီဆိုလို့ရှိရင်စိတ်ကငြိမ်သွားပြီငြိမ်ရင်အာနာပါနတည်းတဖြည်းဖြည်းတည်ဝင်လာတယ်အဲ့ဒီတော့တည်ဝင်လာတဲ့အချိန်ကမှနောက်ဆုံးအာနာပါနကအသက်မရှိတဲ့ပုံစံအဖြစ်ဖြစ်သွားတတ်တယ်အသက်မရှိတဲ့အဆင့်ကြီးသုဒ္ဓဆန်အဆင့်သာဖြစ်သွားတယ်ခုမိမိကလည်းဒီသုဒ္ဓဆန်အဆင့်ကိုမရောက်သေးဘူးဘာကြောင့်မရောက်လဲနမိတ်မပေါ်သေးဘူးသတ္တဇံခရကအာနာပါနပရိပါကနမိတ်ကိုအာယုံယူပြီးမှဖြစ်ရမယ်တရားခုမိမိကနမိတ်ပေါ်တဲ့အဆင့်ကိုလည်းမရောက်သေးဘူးအဆင့်ကဇံနဲ့တော်ကြီးဝေးကွာနေသေးတယ်ဝေးကွာနေသေးတဲ့အချိန်ခါမှာဒီဝင်လေဖက်တွေကပြောင်းပြီးတော့ဝင်လေဖက်တွေချုပ်သွားတယ်တချို့ကဒီလိုထင်တယ်အသက်မရှိတော့ဘူးလို့ဒီလိုထင်တယ်မဟုတ်ဘူးနော်အသက်ရှိတယ်အသက်မရှိတဲ့ပုဂ္ဂိုလ်တွေကိုဝိလိုလိမဲ့အထက်ကရာမတုကသင်းထုတ်ပြထားပါတယ်နော်သမီးဝါနဲ့ဗပရိသန္တိကြီးတဲ့ပုဂ္ဂိုလ်အသက်မရှိဘူးမင်းရဲ့ပုဂ္ဂိုလ်အသက်မရှိဘူးယဉ်နေနေတဲ့ပုဂ္ဂိုလ်အသက်မရှိဘူးမင်းညာနေတဲ့ပုဂ္ဂိုလ်အသက်မရှိဘူးသုဒ္ဓဇံဝင်စားနေတဲ့ပုဂ္ဂိုလ်အသက်မရှိဘူးဏိရောဓသမဘဝင်စားနေတဲ့ပုဂ္ဂိုလ်အသက်မရှိဘူးဇမားရီအသက်မရှိဘူးဆိုပြီးအသက်မရှိတဲ့ပုဂ္ဂိုလ်ရဲ့အခြင်းကိုထုတ်ပြထားတယ်အဲဒီပုဂ္ဂိုလ်ရှင်ထဲမှာငါမပါဘူးငါရဲ့တတိအာနိမုရောက်နန်းနေဒီဝင်နေထွက်နေလေးကမထင်ရှားခြင်းဖြစ်တယ်လို့အာယုံယူပြီးတော့ဘာသာတိဖြစ်တဲ့နေရာလေးမှာတချင်ချင်းညံဆက်ထားလိုက်။မူလရှိနေတဲ့ဖြစ်တဲ့နေရာလေးမှာတချင်ချင်းကပ်ပြီးတော့ဒီလေလေးကိုတော့စောင့်ကြည့်နေတချင်ချင်းသူတော့ဝင်နေထွက်နေထင်ရှားလာလိုက်။ဉာဏ်တော်အဖြစ်ယောဂီတော်ခမင်းများကိုဥစဉ်သူတေသနာပြည့်ပြီးတဲ့အခါဒီလိုလေပြောက်သွားပြီဆိုလို့နောက်ထပ်လေလေးပြန်ပြီးပေါ်လာရင်တော့အဲ့ဒါနမိတ်ပေါ်တော့မယ်။နမိတ်ပေါ်ကန်ဒီမှာများတော့အဖြစ်ဖြစ်တတ်ပါတယ်။သို့တော့ဒီလိုဘုဒ္ဓနာမရှိတဲ့ယောဂီများကြတော့ဘာလို့လဲ။ဒီဝိလေဒေလင်ကမတင်စားဘူးဆိုရင်သင်္ချာအောင်တက်တက်ပြန်ပြီးကျိုးစားကြတယ်။အဲဒီကျိုးစားရင်တော့တမာတိပြတ်သွားတယ်။ဒါမလို့ကောင်းဘူးနော်။ဒါအကြီးကျယ်အန္တရာယ်ပဲ။ဒါဖြစ်လို့လေဒီအာနာပါနကမ္မထံပြီးအစစ်စစ်လုံးဝညညအောင်သာကျိုးစားအထောက်ရတဲ့ကမ္မထံတစ်ခုဖြစ်တယ်။တန်းတန်းလောင်အောင်အစစ်စစ်တန်းတန်းလောင်အောင်ကျိုးစားတဲ့ကမ္မထံမျိုးမဟုတ်ဘူး။လုံးဝတဲ့လုံးဝညညတဲ့ညညအောင်တစ်ဆင့်လေးတစ်ဆင့်လေးပြန်ရတဲ့ကမ္မထံတစ်ခု။နောက်ဆုံးအာနာပါနလုံးလုံးချုပ်သွားအောင်အသက်လုံးလုံးမရှိအောင်လေးပြန်ရမယ်။ကမ္မထံတကူဖြစ်ဒါကြောင့်ပင်မွေ့နုညံ့လာတဲ့အချိန်ခါမှာတတိယအာနယ်မှုကြောင့်ဒီဝင်နေဖြစ်နေပြီးညနေမှာမထင်မရှားဖြစ်လာတတ်တယ်။အဲဒီလိုမထင်မရှားဖြစ်လာရင်လည်းခေါင်းကပြောခဲ့တယ်လို့ပေါ့ငါဒီဝင်နေဖြစ်နေချုပ်နေတဲ့ပုဂ္ဂိုလ်ချင်းနဲ့ဆိုမပါဘူး။ငါရဲ့တတိအာနယ်မှုကြောင့်ဒါလည်းဒီဝင်နေဖြစ်နေတာမထင်ရှားခြင်းဖြစ်တယ်လို့အာယုံယူပြီးတော့ဒီဝင်နေဖြစ်နေအပေါ်မှာသာဘာဝနာစိတ်ကိုမျိုးဆက်တတ်ပြီးချလိုက်သောမဝင်လေဖြစ်နေမူလရှိနေတဲ့နေရာလေးမှာဗာဝနာစိတ်ကိုညှောဆက်ကပ်ပြီးထားလိုက်။အဲဒီလိုထားလိုက်ပြီးဆိုရင်ဒီလေချောင်းလေးတဖြည်းဖြည်းထင်ရှားလာနော်။အဲဒီလိုထင်ရှားလာတဲ့အချိန်အခါမှာယောဂီပုဂ္ဂိုလ်ကဘာလုပ်ရမလဲ။ဒီကံဝအတ္တတံတောဒီကံအတ္တတံမိတိပဿနာတိဒီကံဝပတ္တတံတောဒီကံပတ္တတံမိတိပဿနာတိရတံဝအတ္တတံတော်ရတံအတ္တတမိတိပသနာတိရတံဝပတ္တတံတော်ရတံပတ္တတမိတိပသနာတိဒီအချင်းကူရမယ်ဒီကံဝရှိသောမူလီအတ္တတံတော်ဝိနည်းကိုဖြစ်စေချက်ဒီရှိသောဒီကံရှိသောအတ္တတမိတိဝိနည်းကိုဖြစ်စေဤဟုလေပသနာတိကိုယ်ပဲပြပြသည်ဤဒီကံဝရှိသောမူလီပတ္တတံတော်ဆက်လေကိုဖြစ်စေချက်ဒီရှိသောဒီကံရှိသောပတ္တတမိတိဖြစ်လေကိုဖြစ်ပြီးဟူ၍ပသနာတိပုဂ္ဂိုလ်မြတ်ပြတိဤဒါကနံပါတ်1နော်ရှင်ရှိတယ်လို့ပြီးပါဘာရှိတာလဲအချိန်ကြာကြာဖြစ်တယ်အချိန်ကြာကြာဖြစ်တာကိုရှိတယ်ရတံဝတ္တသောမူလီအတ္တတောဝိညာဉ်ကိုဖြစ်ပြီးဖြစ်ပြီးရှိသောရတံတုသောအတ္တတမိတိဝိညာဉ်ကိုဖြစ်ပြီးဟူ၍ပသနာတိပုဂ္ဂိုလ်မြတ်ပြတိဤ သတ္တဝါတို့သောဗုဒ္ဓပတ္တန်တောထလေကိုဖြစ်ခြင်းယတိရှိသောရတံပတ္တာမိတိတို့သောထလေကိုဖြစ်ခြင်းဤဟု၍ပက္ခန္ဓာတိပုဂ္ဂပြပြတိဤတို့ရဲ့ဘာတို့ရလဲအချင်းတို့ရနော်အချင်းခတ်တို့လို့လေးဖြစ်နေဖြစ်တယ်လို့သိရမှာဝင်နေထွက်နေနှစ်ခုလုံးအချင်းကြာကြာဖြစ်အောင်လည်းတတ်တယ်မကြိုးစားနဲ့အချင်းကြိုးလို့ဖြစ်အောင်လည်းတတ်တယ်မကြိုးစားနဲ့အဲ့ဒီလိုလေ့ကျင့်လိုက်လို့ရှိရင်တော့အများသောအားဖြင့်ဒီအရှင်အတ္တအပိုင်းမှာယောဂီပုဂ္ဂိုလ်ရဲ့တန်တဲ့နဲ့နမိတ်ပေါ်တတ်ပါစေနော်နမိတ်တွေကတော့ပုံစံအမျိုးမျိုးနဲ့ပေါ်တယ်ပုံစံအမျိုးမျိုးနဲ့ပေါ်တယ်ဆိုတော့ဘာကြောင့်ပေါ်ရလဲလို့မေးရင်တော့သင်္ကသဆိုပြီးတော့ဝိသုဒ္ဓိမအထက်ကကဖွင့်ထားပါတယ်နော်သင်္ကသဆိုတာကတော့ဘာဝနာပညာရဲ့စွမ်းအားကြောင့်ပေါ်လာတဲ့သဘောပဲဣညကံဟိဧတံပညာနိဒ္ဒနာပညာပဗ္ဗံတတမပညာနာနာတာယနာနာတောဥပ္ပထာတိတိဝိရိတပံ။နောက်ရှိကျေလို့ပေါ်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်။နောင်ဝနေဝလို့ပေါ်နေတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်။ဗရဏလုံးလို့ပေါ်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်။ပလဲကုံလို့ပေါ်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်။သောင်းလုံးလို့ပေါ်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်။အာချီရောလို့အမြင်လေးအတိုင်ပေါ်နေတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ဆက်နေဖြစ်။ပေါ်ပုံတွေအမျိုးမျိုးပေါ်ပြထားပါတယ်နော်။ဘာကြောင့်ဒီလိုပေါ်ရတယ်လို့မြင်တော့ဉာဏ်ရှင်ဟိဧတပညာဏိဒါနပညာပဗောလင်းညာလင်းအကြောင်းရင်းခံရှိနေတယ်ပညာစပညာကြောင့်ဖြစ်တာပဲတတမပညာနာနာတာယနာနာတောဥပ္ပထာတိပညာတွေပေါ်ပြတဲ့အတွက်ကြောင့်တခုနှစ်သောအာယုံဖြစ်နေတဲ့ကမ္မထံတစ်ခုဒီနမိတ်အမျိုးမျိုးဖြစ်နေခြင်းဖြစ်တယ်ဘာပညာပေါ်လဲလို့မြင်တော့နမိတ်မပေါ်မီလေးပါဒီလိုနမိတ်ပေါ်ရင်ကောင်းမယ်ဆိုတဲ့ဘာဝနာအမှတ်ပညာလေးပဲမပေါ်ရင်လည်းမတတ်ဘူးဖြစ်တယ်ဒါပေမဲ့ယောဂီပုဂ္ဂိုလ်ကမိမိရဲ့ရှင်းရှင်းဒီလိုဖြစ်နေတယ်ဆိုတာသူကသိချင်မသိလိုက်ဘာဖြစ်လို့မသိလဲသိဖို့ရှိနေတဲ့လုပ်ငန်းကမဟုတ်သေးဘူး